မင်္ဂလာမနက်ခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ရက်2022ခုနှစ်အောက်တိုဘာလ18ရက်နေ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်
The pandemic has left an additional 140 million people unable to access the food they need.
တော်ရရှိများရှင်လန်းချမ်းမြေချပါစီရှင်ကျမတင်ကြီးထိုက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမခင်မျိုးတက်ပါဒီမနေ့ကသတင်းတွေကိုကိုအောင်လင်းဦးနဲ့တို့ပြောပြပေးမှာပါမြန်မာနိုင်ငံဆိုင်ရာအာဆီယံရဲ့ရည်တည်ချက်ကိုမြန်မာစစ်ကောင်စီကနေကန့်ကွက်လိုက်ပါတယ်ဗြိတိန်မှာလွှတ်တော်အမတ်တဦးအသက်ခံခဲ့ရတဲ့နောက်လွှတ်တော်အမတ်တွေအတွက်လုံခြုံရေးကိုတိုးမြှင့်ဖို့ပြည်ထောင်စုဝန်ကြီးကညွှန်ကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာဘာသာရေးတင်းမာမှုတွေနဲ့တူဆန္ဒပြမှုတွေကလည်းဆက်ပြီးဖြစ်ပေါ်နေတာပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင်
။ကောင်းပါပြီရှင်။ကမ္ဘာတစ်လွှတ်ဆန္ဒရိတ်ခါမလုံလောက်မှုကိုတိုက်ဖြတ်ရေးကြိုးပမ်းမှုမှာအရေးနိုင်နေတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ကသတိပေးလိုက်ပါတယ်။
The pandemic has left an additional 140 million people unable to access the food they need.At the same time
ကုလသမဂ္ဂအတွင်းမှုချုပ်ပါရှင်မကြခင်မှာနားဆင်ချက်ရပါမယ်ဒီနောက်မှာတော့ထိုင်းနိုင်ငံရနောင်းမှာလူကုန်ကူးခံရသူမြန်မာနိုင်ငံသားတွေဖမ်းခံရတဲ့အကြောင်း VOE ရဲ့အပတ်စဉ်ကဏ္ဍသစ်ဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြန်ကဘာအစည်းအဝေးစနေညချမ်းဆွေးနွေးခန့်တို့ကိုနားဆင်ချက်ရဖို့လည်းရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့တင်ပြပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကန်ဒဟာမြို့ကရှီယာမွတ်စလင်တွေရဲ့ဗလီဝတ်ကျောင်းမှာတောက်ကြံနေအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်သေဆုံးရသူတွေအတွက်စနေနေ့မှာဇာပနာအခမ်းအနားပြုလုပ်ခဲ့ကြပါတယ်။လူပေါင်း48ဦးသေဆုံးပြီး80ကျော်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုကို IS စစ်သွေးကြောအဖွဲ့ကသူတို့လက်ချက်လိုကြေညာခဲ့ပါတယ်။အာဖဂန်နိုင်ငံသားအနက်စ်အခူရာဆာနီနဲ့အဘူအယ်ဘလူချီတို့နှစ်ဦးဟာဝင်ပေါက်ကအဆောက်အအုံကိုအသေးပြစ်တတ်ခဲ့ပြီးတော့တောက်ကြံနဲ့ဗလီထဲမှာဝတ်ပြုဆူတောင်းနေတဲ့ရာနဲ့ချီတဲ့လူအုပ်ထဲမှာအသေးခံဘုံးခွဲခဲ့တာလို့ IS အဖွဲ့ရဲ့သတင်းဌာနအမက်ကပြောပါတယ်။တည်ဆုံသွားသူတွေရဲ့မိသားစုတွေစနေနေ့ဇာပနာအခမ်းအနားပြုလို့ရဗလီဝတ်ကျောင်းမှာတော့တာလီဘန်အရာရှိတွေကလုံခြုံရေးကိုတိုးမြင့်ချထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ယုံကဒီတိုက်ခိုက်မှုကဆက်ဆုပ်ဖွဲ့ကောင်းသူတို့တိုက်ခိုက်သူတွေကိုဥပဒေအရအရေးယူရမယ်လို့ပြောကြားခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဒါဟာအကြမ်းဖက်ဝါဒဆွဲနဲ့တိုက်ခိုက်တာဖြစ်ပြီးပါဝင်ပတ်သက်သူအားလုံးကိုအရေးယူဖို့လိုအပ်တယ်လို့ပြောပါတယ
်။တာလီဘန်နဲ့သိမ်းပိုက်လိုက်ပြီးတော့စီးပွားရေးအခြေတဲ့ကြုံနေရတဲ့အာဖဂန်နစ္စတန်နိုင်ငံကိုကုန်နေတင်သွင်းနိုင်မှုပထမဆုံးအခြေလေကြောင်းကနေလမ်းဖွင့်ပေးလိုက်တဲ့အကြောင်းပါကစ္စတန်ကကြေညာလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုကုန်တင်ဖို့မဲ့လေယာဉ်တွေအတွက်အစ္စလာမဘတ်အပြည့်ပြည့်ဆိုင်ရာလေဆိပ်ကိုဖွင့်ပေးတဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံဆိုင်ရာပါကစ္စတန်ထူးခုဆဲမိုဟာမက်ဆာဒီကစနေနေ့တူတာလူမှုကွန်ရက်ကနေပြောလိုက်တာပါ။အစ္စလာမဘတ်ကိုတောက်ချန်နေကရောက်လာတဲ့စင်လုံကလေယာဉ်ကကုန်ပစ္စည်းမျိုးစုံကိုကုန်တစ်တာတွေနဲ့နေဆက်ကနေတဆင့်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုတင်ဖို့လိုက်တဲ့အကြောင်းလည်းပြောပါတယ်။ပါကစ္စတန်နိုင်ငံကတဆင့်လေကြောင်းကုန်ကြောင်းကုန်ပစ္စည်းတွေတင်ပို့နိုင်အောင်စီစဉ်ခဲ့တဲ့ပါကစ္စတန်ကောက်ကွန်ဌာနတွေကိုယူကြောင်းလည်းပြောဆိုခဲ့တာပါ။အသီးနှံတွေအဓိကပါဝင်ပြီးအာဖဂန်နစ္စတန်နိုင်ငံကနေပါကစ္စတန်ဘက်ကိုတင်ပို့တဲ့ကုန်တင်ကားတွေကိုတော့ပါကစ္စတန်ဘက်ကနေဆက်မှာတားဆီးထားတယ်ဆိုတဲ့သတင်းတွေထွက်လာတာကိုတော့မှန်မှန်တဲ့အကြောင်းပါကစ္စတန်ထူးခုဆဲကပြောဆိုခဲ့ပါတယ်။1965ခုနှစ်မှာစတင်ပြတ်ထန်းခဲ့ပြီး2010မှာအမေရိကန်ရဲ့ညှိနှိုင်းမှုနဲ့ပြင်ဆင်ထားတဲ့နှစ်နိုင်ငံကြားတဆင့်ခံကုန်စည်တင်သွင်းမှုသဘောတူညီချက်အရပါကစ္စတန်လေဆိပ်စခန်းနဲ့ကုန်းလန်းတွေမှာနိုင်ငံတကာကုန်စည်တွေကိုအခွန်လွတ်တည်သွင်းခဲ့ရှိပါတယ်။အပြန်အလှန်အနေနဲ့ပါကစ္စတန်ကလည်းအာရှလေပိုင်းဒေသနိုင်ငံတွေနဲ့ကုန်သွယ်ရမှာအာဖဂန်နစ္စတန်နိုင်ငံကနေတဆင့်တည်ယူခွင့်ပြုထားပါတယ
်။နော်ဝေးနိုင်ငံမှာလူငေါတည်ဆုံပြီး3ဒဏ်ရာရခဲ့တဲ့လေးများလက်နက်နဲ့တိုက်ခိုက်မှုအတွက်ရဲနဲ့လုံခြုံရေးတပ်ဖွဲ့တွေကတုံ့ပြန်ဆောင်ရွက်မှုကိုတိကျလွတ်လပ်တဲ့စုံစမ်းမှုတွေလုပ်မယ်လို့နော်ဝေးအစိုးရကစနေနေ့မှာကြေညာပါတယ်။တိုက်ခိုက်သူနဲ့ရဲတပ်ဖွဲ့တို့ရင်ဆိုင်တွေ့ခဲ့ပြီးနောက်ပိုင်းလူငါးဦးတေဆုံးခဲ့ရတာဖြစ်ပြီးတော့ရဲတပ်ဖွဲ့ရဲ့ကင်တွေပုံကတိတ်နှိမ့်ခွေတယ်လို့ဝေဖန်နေကြတာပါ PSD လို့ခေါ်တဲ့ Norway ပြည်ရင်းထောက်လှမ်းရေးအဖွဲ့ကတော့ကောင်းစပတ်မြို့လေးမှာဖြစ်ပေါ်တဲ့ဗုဒ္ဓဘူးနဲ့တိုက်ခိုက်မှုအတွက်နိုင်ငံတော်အဆင့်နဲ့ဒေသန္တရရဲအကြီးအကဲတွေနဲ့တိုင်ပင်ပြီးနောက်မှာပြန်လည်သုံးသပ်ဖို့ဆုံးဖြတ်တယ်လို့ပြောပါတယ်အခုဖြစ်ရကိုဂရုတစိုက်ကင်တွေနေတာဖြစ်ပြီးအရေးယူဆောင်ရွက်မှုတွေချက်ချင်းလုပ်ဖို့အားနည်းချက်တွေမှားယွင်းချက်တွေအမြန်တိအောင်လုပ်ဖို့အရေးကြီးတယ်လို့လည်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်တိုက်ခိုက်မှုမှာတန်လျာရှိသူအသက်38နှစ်အရွယ်ကောင်းစွဲမျိုးသားကတော့သူတက်ဖြတ်တယ်လို့ဝန်ခံတယ်လို့သူ့ကိုထိန်းထားထိန်းသိမ်းထားပြီးတော့စိတ်ပိုင်းဆိုင်ရာစစ်ဆေးမှုတွေလုပ်နေတယ်လို့ရဲကပြောပါတယ်တိုက်ခိုက်သူနဲ့ပထမဆုံးတွေ့တဲ့အချိန်မှာဒီရဲမှာလက်နက်မပါဘူးလို့အာဏာပိုင်တွေထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ဗြိတိန်ကွန်ဆာဗေးတီးလွှတ်တော်အမတ်ဒေးဗစ်အင်းမက်စ်တောက်ချန်နေတဲ့ကဓာတ်နဲ့ချက်ပေါင်းများစွာအထိုးခံရပြီးတည်ဆုံသွားတဲ့ကြောင့်လွှတ်တော်ကိုယ်စားလှယ်တွေလုံခြုံရေးတိုးမြှင့်အကောက်အွယ်ပေးဖို့ပြည်ထောင်စုဝန်ကြီးကညွှန်ကြားလိုက်ပါတယ်
I've been with the Speaker of the House and with the police and our security services.
လွတ်တော်ဦးထားရဲတပ်ဖွဲ့လူမျိုးရေးတာဝန်ရှိသူတွေနဲ့တိုင်ပင်ဆွေးနွေးပြီးဒီမိုကရေစီနည်းကျရွေးကောက်တင်မြောက်ခံထားတဲ့လွတ်တော်ကိုယ်စားလှယ်သူတို့လုပ်ငန်းတာဝန်တွေထမ်းဆောင်နိုင်အောင်လူမျိုးရေးအစီအမံတွေလုပ်ဖို့ပြောထားပါတယ်လို့တက်ခတ်မှုဖြစ်ပြီးနောက်တစ်နေ့မှာပဲပြည်ထောင်ဝန်ကြီးပရတက်ပတက်ကသတင်းနောက်တွေကိုပြောလိုက်တာပါလွတ်တော်မတ် MS အသက်ခံရမှုဟာဒီမိုကရေစီစနစ်ကိုတက်ခတ်ရရောက်တဲ့အကြောင်းလဲပြည်ထောင်ဝန်ကြီးကပြောပါတယ်အောက်လွတ်တော်ဦးထားလင်းစင်ဝိုင်လေးကလည်းလွတ်တော်ကိုယ်စားလှယ်လူညွန်ရေးပြန်လည်တုံ့တက်ဖို့တိုက်တွန်းသွားကြတာပါမဲဆန်နာရှင်နေနဲ့ဖျားချောင်းတစ်ခုမှတွားရောက်တွေ့ဆုံစဉ်လွတ်တော်မတ် MS ဒါနဲ့ထိုးအသက်ခံရမှုဟာအစ္စလမ်ဆွေရဝါဒီတက်ခတ်မှုဖြစ်နိုင်တယ်လို့လည်းအာနာဘိုင်နီတန်တရားရှိနေပါတယ်အသက်69နှစ်အရွယ် MS ဟာလွန်ခဲ့တဲ့9နှစ်အတွင်းအသက်ခံရတဲ့ဒုတိယမြောက်လွတ်တော်မတ်ဖြစ်ခဲ့ပြီးနိုင်ငံရေးအသံဝန်းကလေးစားခံရတဲ့လွတ်တော်မတ်အသက်ခံရမှုကြောင့်နိုင်ငံဝန်းမှာတုံ့လုံဒေါသထွက်နေတာပါလွန်ခဲ့တဲ့2016ခုနှစ်ဇွန်လမှာတုန်းကလည်းလီဘာပါတီလွတ်တော်မတ်ဂျိုကော့ခ်ဆာအခုလိုပဲမဲဆန်နာရှင်တွေနဲ့တွားရောက်တွေ့ဆုံစဉ်လက်ရဇွန်ဝါရီစစ်သွေးကြွတူးကတနက်နေ့ပြည့်ဒါနဲ့တူတက်ခတ်ရာကတည်ဆုံခဲ့ရပူပါတယ်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်အာရှန်ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အပအဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့အသိအကြီးရဲ့ရည်တည်ချက်ကိုမြန်မာစစ်ကောင်စီကကန့်ကွက်လိုက်ပါတယ်။ဒီလနှောင်းပိုင်းကျင်းပမဲ့ထိပ်သီးအစည်းအဝေးမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အလက်ချဥက္ကဋ္ဌဘရူလိုင်းနိုင်ငံကစနေနေ့မှာတင်ဝင်ကြေညာလိုက်ပြီးတဲ့နောက်စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်တာပါ။အာရှန်ဥက္ကဋ္ဌရဲ့ကြေညာချက်မှာဒေသရင်းလုံခြုံရေးနဲ့စီမံစည်းကမ်းအခြေခံအဖွဲ့အစည်းတစ်ခုဖြစ်တဲ့အာရှန်ရဲ့ညီညွတ်မှုယုံကြည်ကိုးစားခံရမှုနဲ့အရေးပေါ်မှုတွေအပေါ်မှာမြန်မာနိုင်ငံပြည်ထနာကရိုက်ခတ်လာနေတာကြောင့်အဖွဲ့ဝင်တွေစိုးရိမ်နေကြောင်းဖော်ပြထားပါတယ်။မြန်မာစစ်ကောင်စီအစနိုင်ငံရေးကဏ္ဍကမဟုတ်တဲ့သူတယောက်ယောက်ကိုသာလက်ခံဖို့တောက်ကြနေအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ပြီးနောက်တည့်မှာတည်ဝင်ကြေညာချက်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကတော့မြန်မာနိုင်ငံကကိုစားပြုတက်ရောက်မဲ့သူနဲ့ပတ်သက်ပြီးအာဆီယံရဲ့ဆုံးဖြတ်ချက်ဟာအဖွဲ့ကြီးရဲ့အခြေခံမူရင်းနဲ့ကန့်ညီမှုမရှိတဲ့အတွက်စိတ်ပျက်ကြောင်းနဲ့အပြင်းထန်ကန့်ကွက်ကြောင်းတုံ့ပြန်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလဆက်အနာသိမ်းနောက်ဆက်တွဲနိုင်ငံရေးချက်တွေပေါ်နေတာကိုဖြေရှင်းဖို့ရည်ရွယ်ပြီးတော့အထူးကိုယ်စားလှယ်တူတာဝန်ပေးဖို့ပါဝင်အာဆီယံကပြီးဧပြီလထဲမှာဘုံသဘောတူညီချက်၅ချက်ချမှတ်တာဖြစ်ပါတယ်။ဒါပေမဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ပါဝင်သက်ဆိုင်သူတွေနဲ့တွေ့ခွင့်မရသေးတာကြောင့်အာဆီယံနဲ့နိုင်ငံတကာအတိုင်ပင်ခံကနေဖိအားပေးနေကြတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကလူများစုမွတ်စလင်တွေကိုထိခိုက်စေတယ်လို့ဆိုရပုံနဲ့အင်တာနက်လူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ဟိန်းနူရီပေါ်အကြမ်းဖက်မှုတွေပေါ်ပေါက်နေချိန်မှာပဲဒက္ကာမြို့တော်မှာစနေနေ့ကဒုတိယနေ့ဖြစ်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။ဣစရေလနိုင်ငံရဲ့ပါတီနှစ်ဖူးစည်းတွေကိုကန်ဆောင်ထားသူတွေပါဝင်တဲ့လူပေါင်း1000လောက်ဟာပထမတရက်တုန်းကရဲတွေနဲ့ဆန္ဒပြသူတွေကြားအတိအယုံဖြစ်ခဲ့တဲ့မြို့တော်ကအဓိကဗလီကျောင်းနီလမ်းတွေပေါ်မှာစုဝေးခဲ့ကြတာပါ။အစ္စလမ်ဘာသာရဲ့ရန်သူတွေကြာဆုံးပါစေ၊ကျူးလွန်သူတွေကိုကျိုးဆွဲချပါဆိုတဲ့ကျူးကျော်သံတွေကိုလည်းအော်ဟစ်ကြပါရယ်။နိုင်ငံရှိပိုင်းကူမီလာခန်ကဟိန်းနူဘာသာဝင်ရဲ့ဖျားကျောင်းကရုပ်ထုတစ်ခုရဲ့ခြေရင်းမှာအစ္စလမ်ဘာသာဝင်တွေထွတ်မြတ်ထားတဲ့ကိုရန်ကျမ်းစာစာအုပ်တို့ကိုချထားတဲ့ပုံလူမှုကွန်ရက်မှာပြန့်နှံ့ခဲ့ရတာကနိုင်ငံအနှံ့မှာရှိတဲ့ဟိန်းနူဖျားကျောင်းတွေမှာဖျက်ဆီးခံရတာလည်းရှိခဲ့တာပါ။ဘင်္ဂလားဒေ့ရှ်အစ္စလမ်ရဲ့လှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌကတော့ကိုရန်ကျမ်းစာကိုဟိန်းနူဖျားကျောင်းကရုပ်ထုခြေရင်းမှာချထားတဲ့သူကိုအစိုးရကဖမ်းဆီးပေးဖို့နဲ့ဓာတ်ပုံတွေပြန့်နှံ့မှုအတွက်တာဝန်ရှိသူတွေကိုတည်ရန်ပြစ်ပေးဖို့တောင်းဆိုထားပါတယ်
။ဆူဒန်နိုင်ငံမှာခါတုံးမြို့တော်ကသမရနန်းတော်ရှိစနေနေ့မှာထောင်နဲ့ချီတဲ့စစ်တပ်ကိုလှုပ်လာသူတွေဆန္ဒပြခဲ့ကြပါတယ်။ဆူဒန်နိုင်ငံမှာကာလကြာရှည်အုပ်ချုပ်နေတဲ့သမရအိုမန်ဘက်ရှ်ကိုဖျောက်ချခဲ့ခြင်း2019ကစပြီးအရက်ဖက်နဲ့စစ်ဖက်ဖွဲ့တွေကြားအာဏာခွဲဝေအုပ်ချုပ်နေကြတာဖြစ်ပြီးတော့အခုချိန်ထိအဆင်မပြေနိုင်ကြသေးပါဘူး။စက်တင်ဘာလတည်းမှာတမရဟောင်းကိုတစ်ဆာခံတဲ့တပ်ဖွဲ့တွေကအာနာသိမ့်ကိုကျူးပတ်မှုတွေမအောင်မမြင်ဖြစ်ခဲ့တဲ့နောက်ပိုင်းအပြောင်းအလဲတွေလုပ်ဖို့စစ်တပ်ခေါင်းဆောင်တွေကတောင်းဆိုပါတယ်။ဒါပေမဲ့ဒါအာနာရဖို့လှုပ်ဆောင်တာလို့အရက်ဖက်ခေါင်းဆောင်တွေကဆွတ်ဆွဲပါတယ်။အခုစနေပြပွဲကိုတမရဟောင်းဘက်ရှယ်ကိုတော်လန့်နဲ့လက်နက်ကင်အဖွဲ့တွေအပါအဝင်စစ်တပ်နဲ့မဟာမိတ်ဖြစ်တဲ့ FFC တပ်ဖွဲ့ကပြုတ်လုခဲ့တာဖြစ်ပြီးတော့လာမယ့်ဇန်နဝါရီနေ့မှာတော့အရက်ဖက်အဖွဲ့တွေကိုလူလားသူတွေကတုံ့ပြန်ဆန္ဒပြဖို့အတွက်ဆော်ထားပါတယ်။နှစ်ဖက်ပဋိပက္ခအကြောင်းအရင်းခံတွေကတော့တရားရေးဆိုင်ရာပြဿနာတွေစစ်တပ်ပြန်လည်ဖွဲ့စည်းမှုဆိုင်ရာနဲ့အာဏာရှင်ဘက်ရှိရလက်ထက်ကငွေကြေးလေပတ်မှုရန်ရာဖြစ်သိမ်းရေးတွေဖြစ်ကြောင်းအကဲခတ်သူတွေကတုံ့တက်ကြပါတယ
်။နယူးဇီလန်နိုင်ငံမှာကနဦးထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေအရစနစ်တရထက်မှာကိုဗစ်ရောဂါကာဝယ်ဆေးထိုးပေးတဲ့သူပေါင်းလူဦးရေ 2.5 ရာခိုင်နှုန်းရှိခဲ့ပါတယ်။ထင်ပေါ်ချေချားသူတွေလည်းပါဝင်တဲ့ကာဝယ်ဆေးထိုးရေးလှုပ်ရှားမှုတွင်လူပေါင်း 4.9 သန်းရှိတဲ့နယူးဇီလန်နိုင်ငံမှာတရက်ထဲလူပေါင်း 132,400 ရောက်ကိုစံချိန်တင်စစ်ထိုးပေးနိုင်ခဲ့တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျက်စင်တာအာရင်ကတရက်ကိုလူ 3,000 ကာကွယ်ဆေးထိုးဖို့ရည်မှန်းထားတာဖြစ်ပေမဲ့မှန်းထားတဲ့အတိုင်းအစောပိုင်းမှာကလေးကပြည့်ခဲ့တဲ့အကြောင်း 3,000 ခွဲအထိစစ်ထိုးဖို့တိုးမြင့်သတ်မှတ်ခဲ့တာဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာအောက်လလယ်လောက်ကစဒေတာကိုဗစ်ရောဂါမျိုးကွဲကူးစက်မှုတွေကြုံခဲ့ရပြီးနောက်စတင်လိုက်တဲ့ကာကွယ်ဆေးထိုးရေးအစီအစဉ်ကိုရုံမြင့်တန်ကြားကရောအွန်လိုင်းကပါတိုက်ရိုက်ပြသခဲ့တာပါ။ဩဂုတ်လကကူးစက်မြန်ဗိုင်းရပ်စ်မျိုးကွဲသစ်မတိုင်ခင်အချိန်ထိနယူးဇီလန်ဟာကိုဗစ်ရောဂါကူးစက်မှုမရှိသလောက်နေပါခဲ့ပါတယ်။အမေရိကန်ပြည်တော်စုဂျွန်စ်ဟော့ပကင်းစ်တက်သူရဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာသုတေသနဌာနရဲ့ကိန်းဂဏန်းအရနယူးဇီလန်နိုင်ငံမှာကိုဗစ်ရောဂါအတည်ပြုလူနာ4940ရှိခဲ့ပြီးသေဆုံးသူကတော့28ယောက်ရှိခဲ့ပါတယ်။
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေနဲ့အဖတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။ကမ္ဘာတလောငတ်မမှုတိုက်ဖြတ်ရေးမှာရှုံးနေနေကြောင်းကမ္ဘာစားနပ်ရိက္ခာနေ့မှာပဲကုလသမဂ္ဂကသတိပေးလိုက်ပြီးကမ္ဘာပေါ်ကအခုအညီအလို့အဆုံးသူတွေအတွေ့စားနပ်ရိက္ခာလုံခြုံရေးတိုးတက်အောင်ဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။ဂျီနီဘာကနေ48လိုင်းသတင်းဆောင်ပါပေးပို့ထားပါတယ်ရှင်။ဒေသအလိုက်စာနယ်ရိက္ခာစနစ်တွေခိုင်မာအားကောင်းရေးအတွက်ထိထိရောက်ရောက်အရေးယူလှုံ့ဆော်ဖို့နဲ့ရင်းနှီးမြှုပ်နှံချဖို့အောက်တိုဘာလ16ရက်နေ့ကမ္ဘာစာနယ်ရိက္ခာနေ့အတွက်ပြောတဲ့မင်ကွန်းမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းပါတယ်။ကမ္ဘာတစ်ဝှမ်းလူပေါင်း1500နီးပါးစာနယ်ရိက္ခာမလုံလောက်မှုနဲ့ကြုံတွေ့နေရချိန်မှာပဲအတွင်းရေးမှူးချုပ်ရဲ့ပြောဆိုချက်ထွက်လာပါတယ်။ကမ္ဘာတဝမ်းမှာပြိပခါတွေနေရွှန်ခွာထပြေးရမှုရာသီဥတုပြောင်းလဲမှုကိုဗစ် -19 ကြောင့်စီးပွားရေးအပေါ်ထိခိုက်မှုတွေကြောင့်ငတ်မမှုပြဿနာကြီးထွားလာနေကြောင်းကုလသမဂ္ဂကသတိပေးပါတယ်။ထိခိုက်သက်ရောက်နိုင်ခြင်းအများဆုံးသူတွေထဲမှာဒုက္ခသည်တွေနောက်နိုင်ငံတွင်ပြိပခါတွေကြောင့်အိုးအိမ်ဆုံးထပြေးရသူတွေလည်းပါဝင်ကြောင်းပြောပါတယ်။2030ပြည့်နှစ်အရောက်မှာကမ္ဘာမှာငတ်မမှုပပျောက်ရေးကုလသမဂ္ဂရဲ့ရည်မှန်းချက်ကတော့ပြည့်မီမဲ့အလားအလာမရှိဘူးဆိုတာကိုလည်းကုလသမဂ္ဂကလက်ခံထားပါတယ်။ကမ္ဘာလူဦးရေရဲ့40ရာခိုင်နှုန်းလောက်ဖြစ်တဲ့လူပေါင်းတန်း3000ဟာကျန်းမာရေးနဲ့ညီညွတ်အောင်မစားနိုင်ဖြစ်နေကြောင်းကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကပြောပါတယ်။ဒါကြောင့်လဲကမ္ဘာတလောမှာအာဟာရချို့တဲ့မှုနဲ့အဝလွန်မှုပုံစံမျိုးတွေနဲ့အာဟာရမပြည့်ဝမှုတဟုန်တိုးများလာစေကြောင်းသူကပြောပါတယ်။
The pandemic has left an additional 140 million people.
ကပ္ပယောဂါကြောင့်နောက်ထပ်လူပေါင်းတန်း140လောက်ဟာလိုအပ်တဲ့ဆန္ဒရိက္ခာမရနိုင်ပါဘူး။တစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့အစားအသောက်ထုတ်လုပ်မှုစားသောက်မှုနဲ့စွန့်ပစ်မှုတွေကြောင့်လည်းကမ္ဘာကြီးအတွက်ဆုံးရှုံးမှုတွေများစေပါတယ်။ကျွန်တော်တို့ရဲ့သဘာဝအရင်းအမြစ်တွေရာသီဥတုနဲ့သဘာဝပတ်ဝန်းကျင်အပေါ်မှာလည်း PR ပေးမှုဖြစ်စေပြီးတစ်နှစ်ကိုဒေါ်လာထရီလီယံနဲ့ချီကုန်ကြစေပါတယ
်။ World Food Day ကမ္ဘာစားနပ်ရိက္ခာနေ့ဟာဆိုရင်ကုလသမဂ္ဂရဲ့စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကို1945ခုနှစ်အောက်တိုဘာလ16ရက်နေ့ကကနေဒါနိုင်ငံကွီဘက်မြို့မှာစတင်ဖွဲ့စည်းခဲ့တဲ့နှစ်ပတ်လည်နေ့အထိမ်းအမှဖြစ်ပါတယ်။ကမ္ဘာတဝန်းကနိုင်ငံ150ကျော်တို့မှကမ္ဘာစားနပ်ရိက္ခာနေ့အထူးအခမ်းအနားတွေပြုလုပ်ကြောင်း FAO ရဲ့အစည်းအဝေးဆိုင်ရာအကြီးအကဲတာဝန်ရှိသူပက်ထရစ်ဂျက်ကဆန်ကပြောပါတယ်ဒီနေ့အတွက်အဓိကအကြောင်းအရာကတော့လူသားတိုင်းအတွက်လက်လန်းမီပြီးအာဟာရပြည့်ဝတဲ့ဆန်းနဲ့ရိတ်ခါရရှိရေးအတွက်စိုက်ပျိုးရေးရိတ်ခါစနစ်တွေကိုအသွင်ပြောင်းရေးဖြစ်တယ်လို့သူကပြောပါတယ်
With an ever growing population expected to reach 10 billion by 2050.
စီစဉ်ပြလူရည်ဒေါ်လာနဲ့အတူ2050ပြည့်နှစ်အရမှာလူရည်7 billion အထိရောက်မယ်လို့ခန့်မှန်းထားပြီးကျွန်တော်အနေနဲ့ကမ္ဘာကြီးကိုကျွေးမွေးနဲ့ကမ္ဘာကြီးကိုဆောင်ရှောက်ဖို့လိုအပ်ပါတယ်။ဒါဆိုရင်ရေးပေါ်အခြေအနေတွေကိုတုံ့ပြန်ကန့်တွန်မှုတွေမဟုတ်တော့ပါဘူး။ရရှိတည်တဲ့ခိုင်မာရေးတွေတည်ဆောက်ဖို့ဖြစ်ပြီးကျွန်တော်တို့ရဲ့စားနပ်ရိက္ခာထုတ်လုပ်မှုနဲ့စားသုံးမှုပုံစံပြောင်းလဲဖြစ်ပါတယ်
။ရာသီဥတုပြောင်းလဲမှုနဲ့တခြားသောဒဏ်တွေနဲ့ပိုပြီးအလိုက်တင်ပြောင်းလဲနိုင်မဲ့စိုက်ပျိုးရေးစနစ်တွေကိုပြောင်းလဲရေးတုတ်တန်အောင်လုပ်ကြဖို့လေကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကအကြံပြုထားပါတယ်ရှင်။ထိုင်းနိုင်ငံရန်နောင်းမှာမြန်မာနိုင်ငံသားတချို့ဖမ်းခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုဆက်ပြီးတော့နားဆင်ရအောင်ပါရှင်။ထိုင်းမြန်မာနယ်စပ်ရန်နောင်းပြည်နယ်ပါနမ်းမြို့ကကုန်းလောင်ယုံတလုံးမှာမြန်မာနိုင်ငံသား16ဦးကိုလူကုန်ကူးသူတွေက3ရက်တာပိတ်လောင်ထားတဲ့အတွက်ပဝင်းကျင်ကသတင်းပေးတာကြောင့်အနာပိုင်တွေကအောက်တိုဘာလ16ရက်နေ့မှာဖမ်းဆီးခဲ့ပါတယ်။ဒီရက်ပိုင်းမှာပဲထိုင်းတောင်ပိုင်းမှာဖမ်းမိသူတွေ100ကျော်ရှိပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မိုက်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကွတ်တောင်မြို့ကနေလူပုံကူးသူတွေကလှေနဲ့ခေါ်ဆောင်လာပြီးရနောင်းဘက်ချမ်းကကုန်လောင်ရုံကောင်းတစ်ခုမှာမြန်မာနိုင်ငံသား16ဦးကိုပိတ်လောင်ထားခဲ့တာပါမြန်မာနိုင်ငံသားတွေဟာ3ရက်ကြာကုန်လောင်ရုံမှာပိတ်လောင်ခံရပြီးအစာရေစာရှာဖွေဖို့အတွက်အနီးနားကိုထပ်ဖို့ကြိုးစားရင်းနဲ့အနီးနားကလူတွေကတွေ့ရှိသွားတာကြောင့်အာဏာပိုင်တွေကိုသတင်းပေးပို့ခဲ့တာဖြစ်ပါတယ်။တောခတ်ပြီးပိတ်လောင်ခံရတဲ့ကုန်းလောင်ယုံဟောင်းထဲကိုချိုးဖျက်ပြီးအာဏာပိုင်တွေကရှာဖွေရမှာမြန်မာနိုင်ငံသား16ဦးကိုတွေ့ရှိခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။သူတို့ကအဲ့မှာပြောရမယ်ဆိုလို့ချင်းပွဲသားလေနဲ့ပဲခေါ်ပြီးတော့ခိုးဝင်လာတာအဲ့ဒီပါကလန်လာကဒီကျွန်တော်အပိုင်ထဲမှာပဲဒီကျွန်တော်တို့စပန်ပလာတို့ပါကလန်ဆိုတာအဲ့ဒီဒီမှာရှိတဲ့ဟိုပါပေါ့အဲ့တော့ဆိုရင်ဗျာပြောမှဆိုရင်ဟိုကလောဘာတွေလောဘာစည်းတွေကိုဝယ်တဲ့ဒိုင်ပေါ့အဲ့ဒီမှာ900ပေါ့သူကအဲ့900လောဘာတွေကိုဝယ်တဲ့900အပြက်ကြီးအဲ့900ပြက်ကြီးတွေမှာဒီလူတွေကိုထားရတာထားရပြီးတော့သူတို့ဟိုဟလာသူတို့ချိတ်ဆက်ကြည့်မှာပေါ့လေအဲ့လိုတဲ့အချိန်မှာဒါပေမဲ့အချိန်မပြေတော့ဘာလို့မသိဘူးသုံးရကြာတော့တာဟိုဝယ်လာထားရတာ
ဟုတ်အ
ဲ့တော့အဲ့မှာအဲ့ဒီမြန်မာရှိတဲ့လူတွေထဲမှာတချို့ကအပြင်ကိုအစားစားထွက်ဝဲပါညာပေါ့အဲ့လိုလုပ်တဲ့အခါကျတော့အဲဘေးရလူတွေကတွေ့ရဘေးရလူတွေကတွေ့တော့မသိနေတော့အဲ့ဒီဟောဥစားကိုသက်ဆိုင်ရအောင်အကြောင်းကြားလိုက်တာအဲ့ဒီအချိန်မှာဝင်စစ်လို့မတယောက်ကိုမိတယောက်မိကျန်တဲ့လူတွေအားလုံးမဆက်ချောက်ဘူးမိ
မောထောင်နယ်စပ်မှာတော့တရားမဝင်ဝင်ရောက်လာတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား34ယောက်ကိုလည်းအောက်တိုဘာလ14ရက်နေ့ကထိုင်းအနာပိုင်တွေကဖမ်းဆီးခဲ့တယ်လို့ပချုပ်ကရင်ကန်ပြည်နယ်ထဲမှာတော့အောက်တိုဘာလ15ရက်နေ့ကလူ20ကျော်ကိုထပ်ပြီးဖမ်းဆီးခဲ့ပါတယ်။နေ့စဉ်နှီးပါလို့ထိုင်းမြန်မာနယ်စပ်တွေကလူကုန်မှုသမားတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေဖမ်းမိနေတဲ့အတွက်ဒီလတွေအတွင်းဖမ်းဆီးခံရသူ9000တဲ့မနည်းရှိနေပြီဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။ထိုင်းတောင်ပိုင်းနယ်စပ်တလျှောက်မှာကီလိုမီတာရှည်လျားတာကြောင့်လုံခြုံရေးအားနည်းတဲ့တောလမ်းတွေဝင်ပေါက်တွေလည်းရှိတာပါ။ထိုင်းအနာပိုင်တွေအနေနဲ့လုံခြုံရေးတွေချထားတဲ့ကြားကပဲနေ့စဉ်အထောက်ထားမဲ့မြန်မာတွေဝင်လာနေကြပါတယ်။တချို့လည်းနေဆက်မှာပဲဖမ်းမိကြသလိုတချို့လည်းနေဆက်တွေကိုဖျက်ကျော်ပြီးမှထိုင်းနိုင်ငံရဲ့အတွင်းပိုင်းမှာဖမ်းမိနေတာတွေလည်းရှိနေပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတောက်မိုက်အေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဖတ်ဆင်ခဏတွေကိုတင်ပြပေးမှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံတွင်းကလူအခွင့်အရေးအခြေအနေတွေကိုသတင်းဖတ်တိုင်းစူးစီးတင်ပြနေတဲ့အပတ်စဉ်တို့အတန်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
။တခြားသောစိတ်အားပံ့ပိုးမှု
မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast season ကနေကြိုဆိုလိုက်ပါရစေ။ဒီ season ကို Foundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ပြိပခဖြစ်ပွားမှုတွေမြင့်တက်လာတာဟာစစ်ပေးဆောင်စခန်းတွေမှာရှိတဲ့အမျိုးသမီးတွေရဲ့ဘဝကိုဘလို့ကျိုးသက်ရောက်မှုတွေရှိတယ်လဲဆိုတာသိနိုင်ဖို့ရှမ်းပြည်နယ်ကိုသွားခဲ့ပါရစေ။အဲ့ဒီဒေသရဲ့စစ်ပေးဆောင်စခန်းတွေမှာတော့အခန်းချင်းတွေထဲမှာမိသားစုတွေနဲ့ကြက်ကြက်တက်တဲနေနေရပါတယ်။မိသားစုရပ်တည်နိုင်မှုအတွက်အလုပ်ကံရဖို့ရုန်းကန်နေရတဲ့အမျိုးသမီးတွေရဲ့အခက်အခဲတွေဟာလည်းလစ်လို့ရှုခံထားရပါတယ်။ဒီဆောင်မအပြည့်စုံကိုနားဆင်နိုင်ပါပြီရှင
်။ကြက်တဲလာတဲ့အခန်းချင်းလေးထဲမှာဒခွန်ချာနဲ့သူ့ကလေး၄ယောက်နေထိုင်ပါတယ်။စားဝတ်နေရေးခက်ခဲလာတဲ့သူ့မိသားစုအခြေအနေကြောင့်ရိတ်ခါကိုခြွေသားစားတောက်နိုင်မှုဒခွန်ချာတယောက်ထမင်းလျှော့စားဖို့ဆုံးဖြတ်လိုက်ရပါတယ်။
ကိုဒီနိုင်ငံရဲ့အမေအဆိုးလာတဲ့ဒီယောဂါလေးတင် မကြောက်တဲ့ဘူးဆိုတော့ခုပါဒီမှာတော့ဘောင်မထဲလို့မရတဲ့ဘူးပေါ့တလားမလားတဘာပဲပိတ်ထားမှဒီမရှိရင်လည်းအဲမင်းဒီပါဒီအဲချော့ပြီးမှစားနေရတဲ့အချင်းတော်မှရောက်လာပြီပေါ့
ဒေါခွန်ချာနဲ့သူ့မိသားစုကရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့ပေါ်စစ်ပေးဆောင်စခန်းတစ်ခုကစစ်ပေးဆောင်မိသားစုဖြစ်ပါတယ်2012ကသူတို့ကြေးရွာဖြစ်တဲ့နတမုံကြေးရွာနာမှာစစ်တပ်နဲ့ကချင်တိုင်းအသားလက်နက်ကင် KIA တပ်ဖွဲ့တွေအကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်သူတို့ဟာကြေးရွာကိုစွန့်ခွာခဲ့ရပါတယ်။အခုကုတ်ခိုင်မြို့ပေါ်က KBC ကမ်မွားမှာစစ်ရှောင်နေတာ9နှစ်ရှိနေပါပြီ။စစ်ရှောင်ဖြစ်ကလေးကအလုံးမရှိတော့ဘဲအဝိရှော်ချန်ရှင်းလို့မြို့ပေါ်ကအိမ်တွေမှာကြောင်အားကြပန်းလုတ်ကန်ရပြီးအရွယ်မရောက်သေးတဲ့သားသမီး၄ယောက်နဲ့အိမ်အောင်တာဝန်တွေကိုကြားကန်ထားရသူပါ။သူမအမျိုးသားဆုံးပါပြီးနောက်ပိုင်းနိုင်ငံရေးနဲ့ကိုဗစ်အခြေအနေတွေကြားမှာဒုက္ခပင်လည်ဝင်နေရပါတယ်
။ဒီမှာတယောက်တည်းပဲတောင်ဦးကြီးလုပ်နေတဲ့ဆမအကောင်ရွမဲ့ဇူကောင်ကလည်းဒီထက်လက်ရမှန်မှန်လည်းမကြည့်တယ်လို့ခံစားရတယ်ဆမ။ကိုရဲ့ချက်လန်းချက်ဘလူးရင်းဆိုင်ပြီးမှဘလူးကျော်လွားနိုင်မလဲပေါ့လူကြီးသားလန်းတောင်းတောင်းမကိုက်တယ်ဆမ။ဒီလေးတွေလည်းမင်းကလေးဒီပဲဆိုတော့မြို့မြို့ပေါ့ဆမ။ကြောင်လည်းပဲဘယ်တက်ရမလားတက်ရဘူးလားကလေးအတွက်ကလေးဒီရဲ့တူချင်းကြီးရဲ့ကလေးဒီရဲ့အပေါ်မှာလည်းစဉ်းစားခက်မျိုးမျိုးပေါ့
မိခင်တူရဲ့တောကတွေကိုကြားခဲ့ရတာပါစစ်ဖေးဆောင်စခန်းမှာဒေါခွန်ကြာလိုသားသမီးတွေနဲ့အတူကိုအားကိုကိုပြီးရုန်းကန်နေထိုင်နေရသူတွေကအများပြရှိနေပါတယ်စစ်ဖေးဆောင်စခန်းကိုပုံမှန်ထောက်ပံ့တာတွေရှိပေမဲ့စစ်ဖေးဆောင်မိသားစုတွေအတွက်မလုံလောက်ကြပါဘူးဒါကြောင့်အကျောင်းအကြပန်းလောက်ကန်ငွေရှာရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာ2012ဝင်းကျင်ကစစ်တပ်နဲ့ကချင်တိုင်းဒေသလက်နက်ကင် KIA တို့ကြားတိုက်ပွဲဖြစ်ပွားမှုတွေ2015ဝင်းကျင်ကကိုကလန်လက်ကင်အဖွဲ့ MMDAA နဲ့မြန်မာစစ်တပ်အကြားဖြစ်ပွားတဲ့တိုက်ပွဲတွေစတဲ့စစ်တပ်နဲ့ဒေသခံတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေအကြားပြိပခဖြစ်ပွားမှုတွေကြောင့်နေရဲစွန့်ခွာပြီးစစ်ပေးဆောင်ခဲ့ရသူပြည်သူတွေများပြားခဲ့ပါတယ်စစ်ပေးဆောင်စခန်းအတွင်းကအမျိုးသမီးတွေဟာသူတို့ရှေ့ရင်းနဲ့မိသားစုအနာဂတ်အတွက်မတိကျမရေရာမှုတွေကိုခံစားနေကြရပါတယ်
ဒီမှာကျတော့အခုလောလောဆရာအင်္ဂါအဲ့လိုမျိုးကြီးချက်ထက်မှတင်နေရပေးနေတယ်ဆိုတော့ကွာဝတ်မွေးရလဲစိတ်အဆင်မပြေချက်မွေးတာလဲအဆင်မပြေဘူးဆိုတော့အဆင်မပြေတာဒီများနေဒီမှာကျတော့ဒီများနေရဆိုတော့လေကွာဘင်းညာပဲတော်တော်အာနာတယ်ဘာပဲတော်ယူချင်းတစ်ချောင်းတော့ခုခုလေးအာနာတယ်ကွာလေဝင်တုံးရတာလဲကြီးကြီးတယ်ဆက်ဆန်ချမယ်ဆိုတော့လေဒီကလေအခုကျတော့နိုင်နိုင်ရင်းနဲ့ယောဂာနဲ့ဆိုတော့လေဒီနေ့ဆိုဘူးဆိုတော့ဒီပြရမှာတရားရဲ့လောက်အားလည်းမခေါ်ကြဘူးအဲ့လိုမျိုးနဲ့
ကုတ်ခိုင်မျိုးနံပါတ်ကဆစ်ဆောင်စခန်းကဆစ်ဆောင်အမျိုးသမီးဒေါ်ရယ်ဆန်ဖြစ်ပါတယ်သူ့ရဲ့ရွာမှာကိုပိုင်ယာမီနဲ့လောက်ကန်စားတော့ခြင်းနေသူဖြစ်တာကြောင့်သူကအိမ်ပြန်ခြင်းနေသူတယောက်ပါအိမ်ပြန်ဖို့မျှော်လင့်ရင်ဆစ်ဆောင်စခန်းမှာကြိုးစားနေထိုင်နေတာ10နှစ်ကြာခဲ့ပြီဖြစ်ပါတယ်ဖေဖော်ဝါရီ1ရက်နေ့ဆစ်အာနာသိမ်းပြီးတဲ့နောက်မှာတော့သူမတို့မျှော်လင့်ချက်တွေပျက်စီးခဲ့ရပါတယ်ဆရာနာသိမိနောက်စစ်တပ်နဲ့ဒေသခံတိုင်းသားလက်နက်ကင်တပ်ဖွဲ့တွေအကြားတကြောပြန်စစ်ပွဲတွေပြင်းထန်လာတာကြောင့်ရမ်းပြည်နယ်မြောက်ပိုင်းတစ်ခွင်မှာစစ်ပေးဆောင်ဥယျာဉ်တွေလည်းတိုးလာနေပါတယ်။စစ်ပေးဆောင်စခန်းတွေတိုးလာသလိုမူရင်းရှိနေတဲ့စစ်ပေးဆောင်စခန်းတွေမှာလည်းလူဥယျာဉ်ကများလာပါတယ်။ရမ်းပြည်နယ်တောင်ပိုင်းမှာလည်းရဲလက်နက်ကင်နှစ်ဘွဲ့ဖြစ်တဲ့ရမ်းပြည်တိုးတက်ရေးပါတီ SSPP SSA နဲ့ရမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တို့နေမြေလူတိုက်ပွဲတွေကြောင့်လည်းဒေသခံထောင်ပေါင်းများစွာဟာနေရဲစွန့်ခွာတိတ်ဆောင်နေကြရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာတော့စစ်ပေးဆောင်ဥယျာဉ်က18000ကျော်ရှိနေလို့စက်တင်ဘာ19ရက်ကထုတ်ပြန်တဲ့ UNOCHA ရဲ့လူသားချင်းစာနာမှုဆိုင်ရာသတင်းလွှာမှဖော်ပြထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတစ်ခွင်မှာတော့ကြောင်မဲမြို့နယ်မူဆယ်မြို့မှာစစ်ဆောင်စခန်းအစ်စ်တွေရှိလာပါတယ်။အရင်ကရှမ်းပြည်နယ်မြောက်ပိုင်းမှာမန်တုံမြို့နမတူမြို့ကုတ်ခိုင်မြို့တိန်နီမြို့နဲ့နန်ခမ်းမြို့နယ်တွေမှာစစ်ပေးဆောင်စခန်း30ဝန်းကျင်ရှိပေမဲ့အခုတိုးလာတဲ့စစ်ပေးဆောင်စခန်းတွေနဲ့ပေါင်းရင်ရှမ်းမြောက်မှာ IDV ကန့်35ခုအထိရှိလာပါတယ်။အင်ဂျီပေါင်း6000နီးပါးကလူရေပေါင်း2000နီးပါးဟာစစ်ပေးဆောင်စခန်းတွေမှာနေထိုင်နေရတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းစစ်ပေးဆောင်ကော်မတီကသိရပါတယ်
။ရဲမန်တုံကချေးရွာကိုရောက်လာနေဒီမန်တုံကချင်းမှလည်းစက်ပွေးတွေတော့အဖြစ်တယ်ပေါ့လေနော်။ဒါမဲ့ကျမတို့ရဲ့ဒီဆီဆောင်ခန်းကနေထွက်ပြေးရတဲ့အခြေအနေမျိုးတော့ပြန်မရှိတော့ဘူးပေါ့။ဒါမဲ့တိုက်ပွဲကြီးလည်းဖြစ်တယ်ပတ်ဝန်းကျင်နေမှာလည်းတိုက်ပွဲကြီးကဖြစ်တယ်။အခုလည်းကျမတို့ကတပ်ခန်းနေနေနေနေရပေါ့လေနော်။ဒီခါလေးတပ်ခန်းကနေလက်မကြီးတန်နေထွက်တာဒီလေကျမတို့စားနေရနေပေါ့လေ။ဒါမဲ့ကျမတို့ကဒီအနေနဲ့ကျမတို့ဒီမှာချင်းပြတတ်တယ်လို့လည်းနော် 崩溃之旅，他差点嘛，就差点在这里的啊，在那家里的啊，家里亲家的崩溃之旅，为什么没开来的去吧？
ကခိုင်မျိုးနပတ်ကကြည်ရွာကစစ်ဆောင်စခန်းတာဝန်ခံဒေါ်မာရီယန်ကသူတို့နေထိုင်ရတဲ့အခြေအနေကိုပြောပြခဲ့တာပါစစ်ဆောင်တွေဟာစစ်ဆောင်စခန်းကိုရောက်လာပြီမဲ့စစ်ချက်လုံခြုံမှုမရှိဘဲကြောက်စိတ်တွေနဲ့နေထိုင်နေကြရပါတယ်အခုဆိုစစ်ပရိပခ္ခတွေကပိုဆိုးလာနေပါတယ်စခန်းညှိနှိုင်းရေးနဲ့စီမံခန့်ခွဲမှု CCCM အဖွဲ့ကတာဝန်ရှိအဖွဲ့ဝင်တဦးနဲ့ဒုအတန်ကမေးမြန်းဖြစ်ခဲ့ပါတယ်
နောက်ထပ်ဒီလိုမျိုးတော့အချင်းအဲ့လိုမျိုးတော့ဖြစ်နေတယ်ဆိုလို့ရှိရင်ကျွန်တော်အမျိုးသမီးတွေအမ်တချို့အမင်းကလေးတွေရောပေါ့နော်ဟိုစိတ်တွေကစိတ်ပြက်ပြောလေနော်ဒီညာရင်းကိုကောင်းကောင်းမွန်မွန်မကျေစားနိုင်ဘူးအခုကကြောင်းလည်းမပိတ်ဘူးဆိုလို့ရှိရင်အင်ဒီကလေးတွေတော့ကြောင်းကျောင်းပညာလေးကိုစိတ်မဝင်စားပဲနဲ့သူမိမိရဲ့အင်ဂျီရဲ့ပြဿနာမိဘကိုကိုယ်မြင်နေဖြစ်တဲ့ဟိုလမ်းကြောင်းလေးရှာလို့မရပညာရေးကိုလည်းဆက်ပြီးတော့တိုးတက်အောင်ရှာဖို့လိုမျိုးဖြစ်လာတဲ့အချိန်မှာပေါ့မင်းကလေးရောလူမျိုးကံတမဆိုလို့ရှိရင်လည်းဆက်ဆက်စစ်စစ်အင်ထောင်ကြတဲ့ပြဿနာမျိုးတွေပေါ့မတည်နေတဲ့အင်ထောင်တွေဖြစ်နေတာမျိုးတွေပေါ့နော်အဲ့လိုမျိုးတွေလည်းရှုပ်ထွေးမှုတွေအများကြီးဖြစ်လာနိုင်တယ်အဲ့ဒါကြတော့ကကမရဲ့စိတ်ဘုံကြောင့်လဲဒီ trauma ကြောင့်လဲဖြစ်နိုင်တယ်ပေါ့နော
်စစ်ပွဲတွေဆက်ဖြစ်နေမယ်အခုတက်ပေါ်ပြီးနှစ်ကာလရှိကြစစ်ဆောင်တွေအဖြစ်နေနေရမယ်ဆိုရင်အမျိုးသမီးတွေရဲ့စိတ်ဒဏ်ရာတွေကထွက်ပေါက်မရှိဘဲအခြေအနေတွေပိုဆိုးလာနိုင်တယ်လို့ဒုအတန်ကသူကဆက်ပြောပါတယ်လက်ရှိအခြေအနေမှာလဲစိတ်မလုံခြုံမှုနဲ့စိတ်ဒဏ်ရာတွေကရှိနေကြပါပြီစာဝန်ကြီးအတွက်နိုင်ငံတကာအဖွဲ့အစည်းတွေကကူညီထောက်ပံ့တာတွေရရှိပေမဲ့စစ်ဆောင်တွေအတွက်လုံလောက်မှုမရှိပါဘူးအခုဆိုတိုက်ပွဲတွေနဲ့ကိုဗစ်ရောဂါအခြေအနေတွေကြားမှာပို့ဆောင်ရေးလမ်းကြောင်းတွေနှောင့်နှေးတာမျိုးကြောင့်ထောက်ပံ့မှုတွေနှဲသွားတာအချိန်မီမရောက်တာတွေဖြစ်လာပါတယ်။နှစ်လပေါင်းမှတစ်ခါသာထောက်ပံ့မှုရရှိရတွေ၊ရိတ်ခါပြက်လက်တာတွေရှိလာသလိုလူဦးရေတိုးလာပေမဲ့ထောက်ပံ့မှုတွေတိုးမလာတာကြောင့်မျှဝေယူနေရတာတွေလည်းရှိလာပါတယ်။ပိုဆိုးလာတဲ့စားဝတ်နေရေးကြက်တင်းမှုတွေကြောင့်အိမ်တော်တာဝန်ယူထားရတဲ့အမျိုးသမီးတွေဟာစိတ်ဖိစီးမှုတွေခံစားလာရပါတယ်။နောက်ထပ်စိန်ခေါ်မှုတစ်ခုကတော့နေထိုင်ရေးပါ။စစ်ဆောင်စခန်းတွေကကျဉ်ကျပ်တဲ့အခန်းတစ်ခုအတွင်းမှာမိသားစုတွေနဲ့ကာလရှည်ကြအတူနေထိုင်ရတာကအမျိုးသမီးတွေအတွက်စိတ်မသက်မသာဖြစ်လာရပါတယ်။စစ်ဆောင်အမျိုးသမီးဒေါ်အင်ခွန်ကိုင်ကတော့လွတ်လွတ်လပ်လပ်နေထိုင်နိုင်တဲ့သူ့ရဲ့နေရက်ဒေသကိုအမြန်ဆုံးပြောင်းချင်တယ်လို့ဆိုပါတယ
်။တခါတလေတော့ကိုယ့်အရည်အချင်းနဲ့ကိုယ့်ရဲ့တတ်နိုင်တဲ့လောက်လေးနဲ့ဒီစီးပွားရေးလေးပါလေပေါ့နော်။အဲလိုမျိုးလောက်ကန်ဟင်းတီးကြီးရဲ့အဲလိုမျိုးရောင်းတဲ့ဟာမျိုးတွေလေစိတ်ဝင်စားတယ်ဒီနိုင်ငံရဲ့ဒီလုံးဝဒီနင်းချမ်းသွားမယ်ဆိုတော့ပြန်ချင်တဲ့စိတ်တော့ရှိတာပေါ့ယူမဆိုရင်အပြည့်အငံမိုးတွေကအစဝေစားစရာမလိုလေ
စပီးဒုက္ခတဲ့အဖြစ်စစ်ဆောင်နေတာဆယ်နှစ်ကြာနေပြီဖြစ်တဲ့ဒေါ်ရယ်ဆန်ကတော့သူ့အနာဂတ်ကိုစဉ်းစားမိရင်စိတ်ဖိစီးမှုတွေခံစားလာရပါတယ်သူဟာငင်းချင်းရင်းရရှိနိုင်မှုမျောလင်းဆောင်စားနေသူတွေထဲကတူဖြစ်ပါတယ
်ဒီမဘွားကဒီလိုနဲ့စစ်ဆောင်နေပဲကွာအဲ့လိုမျိုးဆက်ပြီးမှနေရမှာလားဘလို့အချိန်နေဘလို့မျိုးနေရမှာအနေရမယ်မီးရမန်းကြီးအဲ့လိုမျိုးကြတော့တွေးနေတာပေါ့ဆရာမစဉ်းစားနေတာပေါ့ကွာတခါတလေအဲ့လိုမျိုးလိုက်စဉ်းစားကြည့်ဆိုတော့ညဆိုအဲ့လိုတော့မရဘူးကွာလေတခါတလေဆိုတာတွေးရညကြည့်ဆိုတော့တွေးတူးကြည့်ဖြစ်လာတာနဲ့ဆိုလဲဒါလေးတော့ခံစားချက်ကြီးကြတော့များတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုအတန်အတန်လွှင့်အစီအစဉ်ကိုဒိုအတန်ရဲ့ Facebook စာမျက်နှာအပြင် SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Foundation Hero တွေကတင်ဆက်တာဖြစ်ပါတယ်။ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru channel 13 ဒါမှမဟုတ် Thaicom 62 channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်င်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ18ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5809တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့ VOE ရဲ့အပတ်စဉ်ကဏ္ဍသစ်ဖြစ်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်ဒီနောက်မှာတော့
တခြားသောစိတ်အားပံ့ပိုးမှုပြည်ပမှာရှိတဲ့ပြည်သူပြည်သားများအတွက်ပေါ့နော်ဒီစိတ်မိတ်ဆာတွေအဖိနှိခံနေရတဲ့ပြည်သူပြည်သားများအတွက်စိတ်ခွန်အားပေးနိုင်တာကတော့ဒါကတော့တိုင်းတာလို့မရဘူးပေါ့တံပိုးဖြတ်လို့မရဘူးကျွန်တော်တို့လှူရှားမှုတွေတရား
အမေရိကန်ပြည်သားစုတဝမ်းရန်ပုံငွေရှာဂီတပွဲတွေချင်ပါနေတဲ့ဂီတပညာရှင်စောင့်လှိုင်တဲ့မိ мян ခံမှာနားဆင်ချရပါမယ်ရှင်အခုရေဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်တစ်ကိုနားဆင်ချရအောင်ပါကဘာတလုံးမှာရင်ဆိုင်နေကြရတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပြဿနာတွေကိုမြန်မာအခြေအနေနဲ့ဆက်နွယ်ပြီးဆိုင်းယာနယ်ပယ်ကလက်တွေ့လောက်ကင်နေကြသူတွေပညာရှင်တွေနဲ့ဆွေးနွေးတင်ပြမှာပါဒီသတင်းပတ်မှာတော့ Nobel ငြိမ်းချမ်းရေးဆုနဲ့ဆက်နွယ်နေတဲ့လွတ်လပ်စွာဖော်ပြခွင့်အကြောင်းကိုတင်ပြပါမယ်ဒီနေ့အတွက်ငြိမ်းချမ်းယေရှုကိုသတင်းစာဆရာနှစ်ယောက်ချီးမြှင့်ခံရတာကထူးခြားပါတယ်။လွတ်လပ်စွာဖော်ပြခွင့်အတွက်တိုက်ပွဲဝင်နေကြတဲ့သတင်းစာဆရာတွေကိုကိုးစားပြုပြီးသူတို့နှစ်ယောက်ကိုရွေးချယ်ခဲ့တာဖြစ်တယ်လို့စုရွေးချယ်ရေးကော်မတီကပြောပါတယ်။လွတ်လပ်စွာဖော်ပြခွင့်နဲ့မြန်မာနိုင်ငံအခြေအနေတွေကိုဒီသတင်းပတ်ရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာကဏ္ဍမှာဥတည်မောင်းတန်တင်ပြထားပါတယ်ရှင်။
နိုဘယ်ငြိမ်းချမ်းရေးဆုကိုဆုရွေးချယ်ရေးကော်မတီကသတင်းစာဆရာနှစ်ယောက်ကိုချီးမြှင့်လိုက်တယ်လို့ပြီးခဲ့တဲ့ပတ်ကကြေညာခဲ့ပါတယ်ဖိလစ်ပိုင်ကမာရီယာရက်ဆာနဲ့ရုရှားကဒီမီထရီအန်ဒရိုယေဗစ်မူရာတော့ဖ်တို့နှစ်ယောက်ဟာ2021နိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲရရှိသွားကြတာပါလွတ်လပ်စွာဖော်ပြခွင့်ဟာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ကနဦးလိုအပ်တဲ့အခြေအနေတွေဖြစ်ပြီးဒါကိုအခုကကာကွယ်တိုက်ပွဲဝင်ခဲ့ကြတဲ့အတွက်ချီးမြှင့်တာဖြစ်တယ်လို့ကော်မတီကကြေညာပါတယ်ဒီမိုကရေစီနဲ့စာနယ်ဇင်းလွတ်လပ်ခွင့်ဟာကမ္ဘာတလွားနောက်ဆက်အချိန်ချောက်ခံနေရတဲ့အချိန်မှာလွတ်လပ်စွာပေါ်ပြခွင့်စံကိုကင်ဆယ်ရပ်တည်နေကြတဲ့သတင်းစာဆရာတွေအားလုံးကိုသူတို့နှစ်ယောက်ကကိုးစားပြုပါတယ်လို့လည်း Nobel ဆုရွေးချယ်ရေးကော်မတီကတုံ့တက်ထားပါတယ်။ဒီကြလွတ်လပ်အချက်လက်ပေါ်အခြေခံတဲ့စာနယ်ဇင်းအယူအဆဟာအာဏာအလွဲသုံးစားပြုမှု၊လိင်ညာမှုနဲ့စစ်ဝါဒဖြန့်မှုတွေကိုစန့်ကျင်ရမှာအရေးပါပါတယ်။လွတ်လပ်စွာဖော်ပြခွင့်နဲ့လွတ်လပ်စွာသတင်းရယူခွင့်တွေဟာသတင်းချက်လက်တွေနားလည်သိရှိတဲ့လူလူဖြစ်ပေါ်လာဖို့တည်ကြစေတယ်လို့နိုဘယ်ဆုကော်မတီကယုံကြည်တဲ့အကြောင်းအဲ့ဒီခွင့်ရေးတွေဟာဒီမိုကရေစီစစ်နဲ့ပဋိပက္ခများတားဆီးရေးအတွက်ကနဦးလိုအပ်ချက်တွေဖြစ်ကြပါတယ်လို့လည်းဆိုလိုက်ပါတယ်အခုလိုသတင်းစာဆရာနှစ်ယောက်ကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်တာဟာအဲ့ဒီအခြေခံခွင့်ရေးတွေပေါ်ခုခံကာကွယ်ရေးအရေးကြီးပုံကိုမီးမောင်းထုတ်ပြဖို့ယူရတာဖြစ်ပါတယ်လို့လည်းဆုရွေးချယ်ရေးကော်မတီကပြောပါတယ်နိုင်ငံတွေရဲ့တိုးတက်မှုနဲ့လွတ်လပ်စွာဖော်ပြခွင့်ကဘလို့များဆက်ဆက်နေပါတည်းအမျိုးသားညီညွတ်ရေးအစိုးရရဲ့လူ့ခွင့်ရေးဝန်ကြီးဌာနဝန်ကြီးဦးအောင်မျိုးမင်းကိုကျွန်တော်အခုလိုမေးကြည့်ပါတယ်ဦးအောင်မျိုးမင်းခင်ဗျာလွတ်လပ်စွာဖော်ပြခွင့်ဟာနိုင်ငံတစ်နိုင်ငံအတွက်ဘာကြောင့်အရေးကြီးသလဲဘလို့အရေးကြီးသလဲ
ဟုတ်ကဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကအခြေခံကျတဲ့လူ့ခွင့်တရားလို့အပြည်ပြည်ဆိုင်ရာလူ့ခွင့်ကြီးညာစာတမ်းရဲ့အပိုက်19မှာဖော်ပြထားပါတယ်ဘာကြောင့်အရေးကြီးလဲဆိုတော့လူတွေမှာတယောက်နဲ့တယောက်မတူညီသောအတွေးခေါ်တွေရှိပါတယ်။မတူညီသောအတွေးခေါ်တွေကနေပေါင်းဆက်ပြီးတော့ကျွန်တော်တယောက်စီကနေတယောက်လှိလာနိုင်တယ်။တယောက်ကိုတယောက်နားလည်မှုတွေတည်ဆောက်နိုင်တယ်။နောက်တစ်ခါမတူညီတဲ့ကြားထဲမှာဘယ်လိုမျိုးနည်းနဲ့ကျွန်တော်တို့ရှင်းသန်းနေထိုင်နိုင်မလဲ။ကိုယ်ယူဆချက်ကိုအနောက်ရှေ့ရှင်းရှင်းနဲ့ပြောနိုင်မှုအတွက်အထူးရေးကြီးပါတယ်။တစ်ချိန်တည်းမှာပဲပြည်သူလူထုတွေကထောက်ဖို့ပြောဆိုခွင့်နဲ့မကဘဲနဲ့မိမိပါဝင်ခြင်းမှာဖြစ်နေတဲ့အကြောင်းအရာတွေကိုတည်င်းနေကိုလွတ်လပ်စွာသိရှိနိုင်မှသူတို့ရဲ့ပုံကိုရေးရဖြစ်စေမိသားစုရဖြစ်စေနိုင်ငံတော်ရဲ့လှုပ်ဆောင်မှုတွေကိုသိရှိပြီးတော့เนาะပါဝင်ပြီးတော့လှုပ်ဆောင်နိုင်မှုအတွက်လူအပ်တာကြောင့်မလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အတူ အတင်းများရရှိခွင့်ကလူသားတိုင်းလူသားတိုင်းအတွက်အထူးအရေးကြီးသောအချက်ဖြစ်ပါတယ်ခင်ဗျာ
။များသောအားဖြင့်တော့အုပ်ချုပ်သူတွေကလွတ်လပ်စွာပေါ်ပြခွင့်ကိုသိပြီးမကြိုက်တတ်ပါဘူး။ဒါပေမဲ့အုပ်ချုပ်သူတွေအတွက်ကိုရောလွတ်လပ်စွာပေါ်ပြခွင့်ဆိုတဲ့ပြည်သူလူထုရဲ့အခွင့်အရေးကအကျိုးမပြုနိုင်ဘူးလား
။ဟိုတကယ်လို့များဟိုပွင့်လင်းမြင်သာမှုမရှိဘဲနဲ့နော်အယူအဆတွေအရန်ကိုဖုံးလွှမ်းပြီးတော့ကျွန်တော်တို့အုံနောက်ကိုပိတ်ဆို့ထားခံတည်လို့ရှိရင်မလိုလားအပ်တဲ့သတင်းမှားတွေရဲ့ပြောဆိုမှုတွေဝါဒဖြန့်မိုင်းသွေးမှုတွေဖြစ်သွားနိုင်တယ်။အဲ့တော့တကယ်လို့သာလွလက်စာထုတ်ဖို့ပြောဆိုခွင့်နဲ့မှန်ကန်တဲ့သတင်းတွေရယူပိုင်ခွင့်ဒါတွေရှိမယ်ဆိုရင်အလုံးပိတ်ထားတဲ့လူပေါင်အတိုင်းဝိုင်းမဟုတ်ဘဲနဲ့လူတိုင်းကဖြစ်ပျက်နေတဲ့အကြောင်းကလည်းသိရှိမယ်။မတူညီတဲ့ဖြားတွေကတိုင်းပြည်အတွက်လိုအပ်တဲ့လုပ်ငန်းတွေကိုလည်းသိရှိနိုင်မယ်။သူတို့ကိုယ်တိုင်နဲ့တိုင်းပြည်ရဲ့အုပ်ချုပ်မှုရန်နေရာတရားစီရင်မှုနဲ့ဥပဒေပြုမှုလုပ်ငန်းတွေမှာပါဝင်နိုင်မှာဖြစ်တဲ့အတွက်အမှန်တော့အစိုးရအတွက်တကယ့်ကိုတန်ဖိုးရှိသောအခွင့်အရေးတည်ရပဲဖြစ်ပါလိမ့်မယ်
။မြန်မာနိုင်ငံရဲ့လွတ်လပ်စွာပေါ်ပြခွင့်အခြေအနေကလက်ရှိစစ်ကောင်စီအောက်မှာဘယ်လိုများရှိနေပါသလဲ
။လက်ရှိအခြေအနေမှာကတော့ကျွန်တော်တို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တည်င်းများရယူခွင့်တွေကိုဒီစစ်ကောင်စီကရဲ့ဆက်ဆက်ပြင်းမှုတွေရှိနေပါတယ်။ဘာကြောင့်လဲဆိုတော့ဒီလူမျိုးအများပြည်သူကနေစစ်အာဏာရှင်စနစ်ကိုမလိုလားပါဘူးဆိုပြီးလမ်းပေါ်မှာထုတ်ဖော်ပြောဆိုခြင်းကလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိပါတယ်။ဒါကိုခွင့်မပြုတဲ့အပြင်အကြမ်းဖက်နှိမ်နှင်းမှုတွေဖြစ်နေတယ်။တစ်ချိန်တည်းမှာတည်င်းဌာနမီဒီယာတွေကိုပိတ်ဆို့မှုတွေတည်င်းသမားတွေကိုဖမ်းဆီးမှုတွေအင်တာနက်အပါအဝင်တချို့သောဆက်သွယ်မှုအပိုင်းတွေကိုတမင်သက်သက်ရွေးချက်ရှိရှိနဲ့ပိတ်ဆို့ပြီးတော့တည်င်းအမှောင်ချမှုတွေတည်င်းနေကိုထိန်ချမှုတွေဖြစ်အောင်လှုပ်ဆောင်နေရဲ့အပြင်သူတို့ရဲ့ပိုင်ဆိုင်တဲ့တည်င်းမီဒီယာတစ်စက်တည်င်းမှားတွေကိုထုတ်ဖော်ခြင်းကလူခွေရေးအရစိုးရွားတဲ့ခြေတွေဖြစ်သလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တည်င်းများရပိုင်ခွင့်အခြေအနေမှာသွတ်ဆိုးဝါးဝါကိုချိုးဖောက်နေတဲ့အခြေအနေမျိုးရောက်နေပါတယ
်။နော်ဝေးခြေဆိုင်လူခွေရေးရှင်နဲ့ဦးမင်းနှွေဦးကလည်းဥပဒေကြောင်းအရစစ်ဆွေးအဆက်ဆက်ကလွတ်လပ်စွာပေါ်ပြခွင့်အပေါ်အေးအေးယူပိတ်ဆို့ခဲ့ပုံတွေကိုအခုလိုပြောပါတယ်
။ဥပမာအဖြစ်ပြောရရင်ပေါ့ဗျာနော်2014ခုနှစ်မှာဖြစ်ခဲ့တဲ့ဇန်နဝါရီလမှာစတင်ဖန်ဆင်းခြင်းခံရတဲ့ Unity Channel ရဲ့ပြည်ဝဲဓာတ်ရုပ်ဆက်ယုံဆိုတဲ့ကိစ္စနဲ့ပတ်သက်လို့အစိုးရအနေနဲ့နိုင်ငံတော်ပြည်ဝဲချက်အုပ်ကြီးပုံမှန်3-1စတာတွေနဲ့အေးအေးယူတာတွေကိုကျွန်တော်တို့တွေ့ရတယ်အဲ့ဒီမတိုင်ခင်2003ခုနှစ်မှာလည်းကျွန်တော်တို့ဇော်သက်တွေးပါ9ဦးစတဲ့သူတွေကိုဇော်သက်ကြီးပြည်မှုဆိုင်ရာဥပဒေပုံမှန်121ခါကိုစတဲ့ကြီးသေးတဲ့ပြည်ထောင်နေနဲ့ရည်ယူတာတွေကိုကျွန်တော်တို့တွေ့ရတယ်။ထင်ထင်ရှားရှားကိစ္စတော့ဗျာကျွန်တော်တို့ဒီရခိုင်ရေးကိစ္စကိုသတင်းမီဒီယာတွေမှာဖော်ထုတ်တဲ့ကိုဝါလုံးတို့ကိုကျော်စိုးတို့ကိုရည်ယူတဲ့ကိစ္စတွေကဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဟန်တာတဲ့အနေအထားမျိုးဖြစ်အောင်ရည်ယူပြပြည့်ရဲ့ဆိုတာမျိုးကျွန်တော်တို့တွေ့ရပါတယ်ဗျ။
လက်ရှိစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကလည်းဒါကမီဒီယာတွေကသူ့အလုပ်ထက်ကျော်လွန်တဲ့အလုပ်တွေကိုလုပ်တယ်လို့သူကဖြေရှင်းတာကိုတွေ့ရတယ်။ဒီလိုသတင်းစာဆရာတွေကနေတင်ပြတာပေါ့နော်။အချက်လက်တွေကိုအစိုးရတွေကသဘောမတူတဲ့အခါမှာဥပဒေပုံမှန်အမျိုးမျိုးတွေနဲ့တက်ကြတယ်။ဒါကမီဒီယာနဲ့မပတ်သက်ဘူးလို့လည်းအကြောင်းပြကြတယ်။ကိုမင်းတွေဘယ်လိုများပြောချင်ပါသလဲ
။အဲလူလို့ဆိုတော့တော့ပြောဆိုခွင့်ဆိုတာမီဒီယာမှမဟုတ်ပါဘူးလူတိုင်းမှရှိပါတယ်။အမှန်တရားကိုသိအောင်တော့သတင်းမီဒီယာတွေကနေပြီးတော့အချက်အလက်ခိုင်လုံစွာနဲ့တင်ပြပြောဆိုတာတွေကိုတော့ကျွန်တော်တို့လက်ခံမှဖြစ်တယ်၊ကြိုဆိုမှလည်းဖြစ်တယ်။အဲ့တော့လူတိုင်းမှရှိတဲ့လူလို့ဆိုပြောဆိုခွင့်လူလို့ဆိုဖော်ထုတ်ခွင့်စားတဲ့ဥစ္စာတွေကိုတားဆီးလို့မရတဲ့ကိစ္စတခုလို့ပဲကျွန်တော်ကတော့ပြောချင်ပါတယ်ဗျာ။
ဒါပေမဲ့အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာလည်းသတင်းလွတ်လပ်ခွင့်ချိုးဖောက်ခံရတယ်လို့တချို့ကသုံးသပ်ခဲ့ကြတာကိုတွေ့ရပါတယ်။အတန်အဖွဲ့ရဲ့ပေါင်းချုပ်သုံးသပ်ချက်အရ2020မေလအထိလက်နှစ်တာကာလအတွင်းလွတ်လပ်စွာပေါ်ပြခွင့်ကိုဥပဒေ73မျိုးနဲ့ဆွဲဆိုခဲ့တာတွေ့ရပါတယ်။အစိုးရဌာနကဖြစ်စေဝန်ထမ်းကဖြစ်စေဆွဲဆိုခဲ့တဲ့အမှုပေါင်း251မှုရှိခဲ့ပါတယ်။အများဆုံးအသုံးပြုခဲ့တဲ့ဥပဒေကတော့ဆက်သွယ်ရေးဥပဒေပါ။ဒီချက်ကဘာကိုပြတယ်လဲဆိုရင်လွတ်လပ်စွာပေါ်ပြခွင့်အခွင့်အရေးကိုပြည်သူတွေခံစားရရှိနိုင်ဖို့ဆိုတာလူအများကြိုက်ပါတီတရအာဏာရရေးထက်မကတာကိုပြသနေပါတယ်။ဒီမိုကရေစီဟာလူအများကသူတဘောကြတဲ့သူကိုရွေးချယ်တာဖြစ်ပေမဲ့လူခွင့်ရေးတွေကိုလေးစားရင်းနဲ့ပြန်လည်ထိန်းချုပ်ပေးဖို့လိုတယ်ဆိုတဲ့အချက်ကိုလည်းပြသနေပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရင်ဆိုင်ခဲ့ရတဲ့ထူးခြားအခြေအနေတရကလည်းရှိနေပြန်ပါတယ်။ဒါကတော့2008ဖွဲ့စည်းပုံအတွင်းကနေ မြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံအဖြစ်ကူးပြောင်းနိုင်အောင်ကြိုးစားခဲ့ရတာပါ2016ကနေ2020အထိစစ်တပ်ကလွတ်လပ်စွာဖော်ပြခွင့်နဲ့ဆက်နွယ်ပြီးဆွဲဆိုခဲ့တဲ့အမှုပေါင်းကလည်း52မှုရှိခဲ့ပါတယ်တမလို့ကိုဝေဖန်လို့ဖြစ်စေမိမိတို့ရဲ့ဆန္ဒကိုထုတ်ဖော်လို့ဖြစ်စေရဲကတရားစွဲခဲ့တာပါ2008ဖွဲ့စည်းပုံအရရဲတပ်ဖွဲ့ရဲ့မိခင်ဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနဝန်ကြီးကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ကခတ်ထားပါတယ်တချိန်ထဲမှာပဲ1962ခုနှစ်ကစလို့အမျိုးသားဒီမိုကရေစီအစိုးရဟာစစ်တပ်နဲ့ပတ်သက်တဲ့ပထမဆုံးသောအယက်သားအစိုးရဖြစ်တယ်လို့ပထမဆုံးသောအစိုးရအတွေ့အကြုံကိုရယူရတာလည်းဖြစ်ပါတယ်မြမအနာကနိုင်ငံရေးနဲ့လွတ်လပ်စွာပေါ်ပြခွင့်ဆက်ဆက်နေပုံကိုလည်းအခုလိုဥအောင်မျိုးမင်းကိုကျွန်တော်မေးကြည့်ပါတယ်လွတ်လပ်စွာပေါ်ပြခွင့်ဆိုတဲ့အခွင့်အရေးဟာအနာကမြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုအခြေအနေနဲ့ရောဘလို့များဆက်ဆက်နေမယ်လို့ဥအောင်မျိုးမင်းထင်ပါတယ
်ကျွန်တော်တို့ Federal Democracy နိုင်ငံကိုထူထောင်မယ်ဆိုတာအားလုံးယီမှန်းထားယီမှန်းချက်ဖြစ်ပါတယ်ဒါပေမဲ့တယောက်နဲ့တယောက်ဘာကြောင့် Federal ကိုတောင်းဆိုနေကြလဲဆိုတာကိုလွတ်လွတ်လပ်တင်ပြနိုင်တဲ့အခြေအနေမျိုးဖန်တီးပေးခဲ့တာမရှိခဲ့ဘူးဒါကြောင့်မလို့ Federal ဆိုတဲ့စကားလုံးဆိုတဲ့ကြားထဲမှာလည်းကျွန်တော်တို့အငင်းပွားနေကြတာနားလည်မှုမရှိတာအတိတ်ပဲကိုလွှဲမစွာဟိုကောက်ယူမှုတွေဖြစ်နေတာဒါကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တည်င်းများရပိုင်ခွင့်ကိုစနစ်တကျကန့်သက်ထားတဲ့အတွက်ကြောင့်မလို့ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အမှန်တကယ်ဟို Federal Democracy ကိုထူထောင်မှုအတွက်လှုပ်ဆောင်မယ်ဆိုရင်တိုင်းရင်းသားတွေကြားထဲမှာတယောက်ကိုတယောက်ကိုယ့်ရဲ့အယူအဆအမြင်တွေကိုလွတ်လွတ်လပ်လပ်ပေါ်ပြပြီးတော့အပြန်လန်လေးစားစွာနဲ့နားလည်နိုင်မှုအတွက်ကမဖြစ်မဖြစ်လိုအပ်ပါတယ်။တစ်ချိန်တည်းမှာတင် Federal နဲ့ပတ်သက်တဲ့အကြောင်းအရာတွေ၊သင်ခန်းစာတွေ၊ဖြတ်သန်းမှုတွေ၊နာကျင်မှုတွေဒါတွေကိုလည်းအလုံးကသိရှိပြီးတော့အကောင်းဆုံး Federal စနစ်ကိုဘယ်လိုထူထောင်ကြမလဲ။အတိတ်ရဲ့သင်ခန်းစာတွေကိုအခြေခံပြီးအနာဂတ်ကိုဘယ်လိုမျိုးထူးဆစ်ကြမလဲဆိုတဲ့အကြောင်းအရာတွေကိုဖန်တီးနိုင်မှုကလလစွာထုတ်ဖို့ပြောဆိုခွင့်နဲ့တည်င်းများရရှိခွင့်မဖြစ်မနေလိုအပ်ပါတယ်ဒါကကျွန်တော်ရကိုရရမယ့်အခြေအနေမျိုးဖြစ်ပါလိမ့်မယ်ဗ
ျဥအောင်မျိုးပင်တင်ပြသွားတဲ့အတိုင်းပါပဲနိုဘယ်ဆုချင်းမြေကော်မတီကပြောသလိုပြည်သူလူထုရဲ့လွတ်လပ်စွာပေါ်ပြခွင့်ကိုလေးစားမှသာမြန်မာနိုင်ငံကိုဒီမိုကရေစီနဲ့ငြိမ်းချမ်းတဲ့နိုင်ငံတော်နိုင်ငံအဖြစ်ထူထောင်လို့ရနိုင်မှာဖြစ်ပါတယ်ခင်ဗျာ
ဥတ္တမောက်တန်အပတ်စဉ်စီစဉ်တင်ဆက်မဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာသတင်းပတ်စဉ်ကဏ္ဍသစ်ကိုနားဆင်ကြည့်ကြရတာဖြစ်ပါတယ်ရှင်အခုတော့စနေညချမ်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်နှွေဦးဒေါ်လာရေးရန်ပုံငွေအတွက်အမေရိကန်ဒေါ်လာတန်တဝက်နီးပါးရှာဖွေနိုင်ခဲ့တဲ့တကူတော်ဖျော်ဖြေပွဲတွေမှာအမေရိကန်ရောက်မြန်မာပြည်ပွားပရိသတ်တွေရဲ့အမိမြေအတွက်ဂူကြီးလိုစိတ်နဲ့နွေဦးတော်လှန်ရေးခန်းစားချက်တွေအပြင်းအထန်ဖြစ်ပေါ်နေတာတွေ့ရတယ်လို့စောင်းဦးလှိုင်က VOA ကိုပြောပါတယ်။နိုင်ငံကျော်ဂီတအနုပညာရှင်စောင်းဦးလှိုင်ရဲ့အမေရိကန်မြို့ပေါင်း10မြို့မှာတီးဆိုဖျော်ဖြေခဲ့တဲ့အတွေ့အကြုံတွေကိုမေရီလန်းပြည်နယ်ကိုရောက်ရှိခဲ့မတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ကစောင်းလာရဲ့အခုဆိုရင်ဒီအမေရိကန်တီထောင်စုမှာဒီတကိုယ်တော်ဖျော်ဖြေပွဲလဲပြုလုပ်ပြီးတော့ပေါ့နော်ဒီငွေဦးတော်လှန်ရေးရန်ပုံငွေအတွက်ဆိုပြီးတော့လှည့်လည်ပြီးတော့ဖျော်ဖြေနေတဲ့အခါမှာတော်တော်လေးလဲဟိုပြည်သက်တွေရဲ့အားပေးမှုနောက်ရန်ပုံငွေရှာဖွေမှုအပိုင်းမှာလဲတော်တော်လေးထိရောက်တာတွေပေါ့နော်အဲ့ဒါမျိုးကြီးလဲကြားရတဲ့ခါကျတော့အခုဒီရန်ပုံငွေရှာဖွေမှုဟာဘလောက်ထိဟိုထိရောက်မှုရှိလာပြီလဲရှင
်လောလောဆယ်ငွေကြီးပဲပြောရင်တော့ဒေါ်လာ4သိန်းကျော်သွားပြီပေါ့လေအတိအကျနေပါဆိုရင်တော့4သိန်း2000လောက်ရှိဆိုတော့ကျွန်တော်ဒီနောက်နှစ်မြို့ကြံနေရဆိုတော့5သိန်းလောက် half a million လောက်တော့မှန်တာပေါ့ဒါငွေပေါ့လေအဲတခြားသောစိတ်အားပံ့ပိုးမှုပြည်ပမှာရှိတဲ့ပြည်သူပြည်သားများအတွက်ပေါ့နော်ဒီစစ်မိတ်ဆာတွေအဖြစ်နေခံနေရတဲ့ပြည်သူပြည်သားများအတွက်စိတ်ခွန်အားပေးနိုင်တာကတော့ဒါကတော့တိုင်းတာလို့မရဘူးပေါ့တံမိုးဖြတ်လို့မရဘူးကျွန်တော်တို့လှူရှားမှုလေးတွေကအားဖြစ်စီတယ်ပေါ့ဗျာဆိုတော့ကျွန်တော်တို့ဒီနှစ်ချက်အကျိုးရှိတယ်လို့မြင်ပါတယ်
โอเคအဲ့တော့ဒီလိုရှာဖွေတဲ့အခါမှာရမုံငွေရှာဖွေတဲ့အခါမှာရောဟိုလူတန်းမဲ့အနေဟိုနေရာတွေကိုပေါ့ဗောနော်ဘလို့ရောက်အောင်ဒီလူတန်းရဲ့ငွေတွေရောပေါ့နော်ဒီအမေရိကန်လိုနေရာမှာဒီရမုံငွေရှာဖွေတဲ့ရလာတဲ့အလူငွေတွေကိုဘလို့လူတန်းလဲရှင
်ဒီမြို့အသီးသီးရဲ့ organizers တွေခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်ပါပဲကျွန်တော်ကတော့ဒီငွေကြေးကိုဂိုင်းတွဲစီမံခြင်းမရှိပါဘူးအဲ့တော့သူတို့ခေါင်းဆောင်တွေကိုစီမံခန့်ခွဲစီတဲ့အခါဘာအားတာလဲဆိုတော့ ဒီအနေနဲ့အရရကိုရောက်ရှိသွားမှာဖြစ်ပါတယ်ဥပမာအားဖြင့်ကျွန်တော်နောက်ဆုံးသွားမဲ့ဒဲလတ်စ်ပွဲဆိုရင်ချင်းတိုင်းသားတွေရပဲဥဆောင်ကြပြီးတော့ချင်းတိုင်းသားတွေအများကြီးလာကြည့်မှာပါအဲ့ဒီခါတို့ဒီရေဝေရာကချင်းပြည်နယ်အတွက်အများဆုံးရေဝေကြပါလိမ့်မယ်အလူဝေရနော်ရမုတ်ရလာရမုတ်လူတာမယ်တချို့ကြတော့လေကချင်ပြည်နယ်ကိုလူတာမှာပေါ့တချို့ကကရင်ပြည်နယ်ကိုလူတာမှာပေါ့ဆိုတော့နောက်တချို့ပ ါမှာပေါ့ဆိုတော့ဒီအမျိုးမျိုးအနေအသေးသေးမှရှိတဲ့ခေါင်းဆောင်တွေကဒီလိုသူတို့စိတ်ကြိုက်စီမံခံဝဲလိုက်တဲ့အခါကျတော့ငွေရတနေရာတည်းကိုပဲမရောက်သွားပဲနဲ့ဒီအမျိုးမျိုးအနေနဲ့တိုင်းကအဆုံဆုံးရှိရောက်သွားမှာဖြစ်တဲ့အတွက်ကြောင့်ဒါလည်းအကျိုးရှိမယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဟုတ်ကဲ့အဲ့လိုပေါ့နော်ဒီကြီးနေအသီးသီးမှာပေါ့နော်ပြိသက်အသီးသီးကိုဖြောပြရတယ်ထိတွေ့ရတဲ့အခါမှာဒီပြိသက်တွေရဲ့တုံ့ပြန်မှုနဲ့ပေါ့နော်ဒီပြိနေတွေအလိုက်ပေါ့နော်ဘယ်လိုကွာခြားမှုတွေရောရှိ
ရှိပါတယ်သူကဒီအများစုကတော့ပမာလူမျိုးတွေလာကြည့်ကြပြီးတော့ရန်ဖန်ရန်ခါလဲတိုင်းရင်းသားတွေထဲမှာကချင်တွေချင်းတွေကရင်တွေကြရားတွေပေါ့နော်ကရင်တွေလာပါတယ်သူတို့ကြားကြားအနေနဲ့တော့ယူတီကာမျိုးလေးမှာမွတ်စလင်ဘာသာဝင်တွေခရစ်ယာန်ဘာသာဝင်တွေနောက်ရခိုင်လူမျိုးတွေအားဆာလာကြည့်တော့ပါတယ်ဆိုတော့ဒီအမေရိကန်ပြည်တော်စုကြီးရဲ့လက်တည်တဲ့အတိုင်းအပြည်ပြည်နဲ့အများကြီးအခြေပြန့်ကြီးဆိုတော့ရောက်နေတဲ့တိုင်းသားတွေလည်းအများကြီးပဲလीဆိုတော့တော်တော်များများနဲ့တော့ထိတွေ့ရပါတယ်ဒါပေမဲ့ဝန်ခံရရင်အဓိကအားပေးတာတော့ဗမာလူမျိုးတွေများပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုစောင်းလိုင်ကအရင်တုန်းကလေအမေရိကန်ပြည်ထောင်စုမှာဒီလိုတကူတော်ဖြောပြပွဲတွေနောက်ရမုံမေရှာဖွေပွဲမျိုးပေါ့နော်အလားတူပုံစံမျိုးလေးတွေလုပ်ခဲ့တာမျိုးတွေရှိပါတယ်ဒါဒေါက်ဆန်းစုကြည်အယက်သားအစိုးရလက်ထက်ဒါမှမဟုတ်မတိုင်ခင်ပေါ့လေအဲ့ဒါမျိုးတွေလုပ်တော့အခုဒီတစ်ခေါက်ဒီနှွေဦးတော်လှန်ရေးရမုံမေရှာဖွေပွဲနဲ့အရင်တုန်းကဒီလုပ်ခဲ့တဲ့ပုံစံမျိုးတွေရောကွာခြားမှုတွေရှိလားရှင
်အရင်တုန်းကတော့ဗျာဟိုဒီလုပ်ခဲ့တာပါလေးတွေကျိုးရှိလဲဆိုတော့ကျွန်တော်မျိုးတွေမှာအဆက်အသွယ်ကြီးရတာကျင်ပါပေးမယ်မိတ်ဆွေလေး။နောက်ကျွန်တော်ပွဲကိုလာကြည့်တယ်။ကြည့်ဖို့စရာထက်တာနဲ့ပရိသတ်ကျွန်တော်စူးစီးနိုင်ခဲ့တာပေါ့။အထူးသဖြင့်အမေရိကန်ပြည်ထောင်စုမှာလည်းမကပါဘူး။ကျွန်တော်ရဲ့အမေရိကန်ပရိသတ်တွေဩစတြေးလျနဲ့စင်ကာပူမှာလည်းတော်တော်များရပြ။အဲ့တော့ဒါကျွန်တော်လူစုထားနိုင်ခဲ့တယ်လို့ဆိုလိုတာပေါ့။အခုတစ်ခေါက်တီးဆိုဖြောပြတော့ငွေဦးဒေါ်လာရေးအတွက်ခန်းစားချက်ကလည်းရှိနေတယ်။နောက်အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့မြန်မာပြည်ပွားတွေအနေနဲ့မြန်မာပြည်ကိုကူညီလို့စိတ်တယ်အပြင်းထန်ဖြစ်ပေါ်နေတာဖြစ်တဲ့အတွက်ကြောင့်စုပြီးသားလူတွေရဲ့နောက်ထပ်ရောက်လာတဲ့ပရိသတ်တွေစုပေါင်းပြီးနောက်သူတို့လောလောဆယ်ရှိနေတဲ့စေတနာနဲ့စုပေါင်းလိုက်တဲ့အခါရမုံငွေကတော့တချို့တွေမျောလင့်တာထက်တော့ပိုပြီးတော့ရတယ်ပွဲတွေကတချို့တွေမျောလင့်တာထက်တော့ပိုပြီးအောင်မြင်ခဲ့တာပေါ့ဗျာဒီလိုလေးတော့ပြောလို့ရပါဒါကအခုဒီပွဲတစ်ခုတည်းကိုကျွန်တော်တို့သွားတွက်လို့မရဘူးအရင်ကလုတ်ခဲ့တဲ့လုတ်ခဲ့သမျှအလုတ်တည်းအကျိုးဆက်အဖြစ်ယနေ့ထိတိုင်လာခံစားရတယ်အစင်ဆက်လုပ်ခဲ့သမျှဒီနေ့ထိလာခံစားရတယ်ဆိုတာပေါ်လွင်နေပေါ့လေ
ဟုတ်ကဲ့အဲ့တော့ပရိသတ်တွေကအားပေးတဲ့နေရာမှာကိုဆောင်းလိုင်ကတကယ်တမ်းဗမာပြည်မှာဆိုရင်ဟိုပါပေါ့နော်နာမည်ကြီးဒါအမှုပညာရှင်တဦးဖြစ်တယ်ဆိုတဲ့အခါကျတော့သူတို့လာပြီးတော့အားပေးတဲ့အပိုင်းမှာဒီလိုဒါအခုနှွေဦးတော်လှန်ရေးအတွက်လာကိုယ့်ရဲ့ဒီကိုရက်တည်တဲ့ဒီအမှုပညာရှင်တယောက်အနေနဲ့သူတို့အားပေးတာမျိုးလားပေါ့နော်အဲ့ဒါမျိုးကိုဘယ်လိုမျိုးတွေ့ရလဲ
ဒီနေရာမှာအပိုင်းလေးတွေခွဲပြောအောင်နံပါတ်၁ကတော့ကျွန်တော်အနုပညာသက်သက်ကိုအားပေးတဲ့ပရိသတ်တွေလည်းပါပါတယ်။နှွေဦးတော်လိုင်းရေးမှာကျွန်တော်တို့လှုပ်ဆောင်ချက်ကလေးတွေကိုအားပေးခြင်းလို့အခုကြာမှလာအားပေးတဲ့လူတွေလည်းရှိပါတယ်။ဆိုတော့ဒါကိုခွဲပြောရမယ်။နောက်တတိယတစ်ချက်အရေးကြီးဆုံးကဒါလေးတွေကယနေ့ကျွန်တော်တို့ဖြတ်သန်းရတဲ့ဖြစ်ပေါ်လာတဲ့ဟိုဟာတွေပေါ့နော်။အောင်မြင်မှုလေးတွေကိုပြောရမယ်။ဒါတွေကကျွန်တော်တို့မနေ့ကတည်ဆောက်ထားတာမဟုတ်ပါဘူး။နှစ်ပေါင်းများစွာကျွန်တော်တည်ဆောက်ထားပြီးတော့လေ့လာစီပူထားတဲ့အနုပညာလေးနောက်ဒီလို stage ရေးဆယ်ခုလောက်အပတ်တိုင်းသွားတခြင်းပုတ်340ဆိုစင်ပေါ်မှာကျွန်တော်မတ်တက်၄နာရီရပါတယ်တော့ဒါတွေကကျွန်တော်တတလုံးအာကစားသမားပေါ်မှာနေတိဆောက်ခဲ့တဲ့ကိစ္စတွေတော့ဒီအချက်လက်ဒီအားလုံးပြိသက်ကလည်းတခြင်းကြိုက်တဲ့ပြိသက်ရှိတယ်နိုင်ငံရေးလောလောဆယ်ရေးချင်မြင့်နေလို့နိုင်ငံရေးတန်ချင်ပေါ့တဲမာမှုတွေဖြစ်လို့နိုင်ငံရေးအတွက်အားပေးချင်တဲ့ပြိသက်ရှိတယ်နောက်ကျွန်တော်ကိုယ်တိုင်လည်းတတလုံးစီးပူးလှုပ်ရှားရုံကလာသမျှဟာဒီအကျိုးဆက်၃ခုပေါင်းလိုက်တော့မှအခုအခြေအနေကိုရောက်တာပေါ့ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီလိုတကောတော့ ဖြောပြေးတည်ဆူတဲ့အခါမှာဟိုကိုဆောင်းလိုက်ကိုတိုင်းလဲဒါပြောဆိုထားရှိပါတယ်အခက်ခဲနေပေါ့နော်အခုလို American ပြည်ထောင်စုမှာအထူးသဖြင့်ဟိုကိုက်ရောဂါနဲ့လဲရင်ဆိုင်နေရတဲ့အခါကျတော့အဲ့မှာအဓိကကိုဆောင်းလိုက်ဟိုအဲ့လိုဖြောပြေးပွဲတွေပြည်နယ်အနှံ့ American ပြည်ထောင်စုနဲ့သွားတဲ့အချိန်မှာအဓိကအခက်ခဲကဘာလဲရှင
်အဓိကအခက်ခဲကတော့ဗျာကျွန်တော်တို့ဒီမြို့အသီးသီးမှာရှိတဲ့ organizers တွေနဲ့လူပေါင်းများစွာနဲ့ညှိနှိုင်းရတဲ့ကိစ္စကအခက်အခဲဆုံးပါပဲ။လေမြန်စီးရတာကလည်းကိုဗစ်ကြောင့်အခုအမေရိကန်လေဆိပ်တွေကလည်းခီးသွားတယ်နဲ့ဒင်းချန်တိုက်အရမ်းများတာပဲ။ဒါလည်းကျွန်တော်သိတော့ဆိုရင်ထိတ်လန့်မှုမရှိပါဘူး။နော်ဒါကျွန်တော်တိုင်းပြည်အတွက်ကျွန်တော်လုပ်တာပဲတော့ကိုဗစ်ကူးမယ်ဆိုလဲဘာတတ်နိုင်မှာလဲကျွန်တော်ဆက်လုပ်အောင်ပါပဲ။ဆိုရင်စိတ်မရှိဘူး။တခြားကျွန်တော်တိဆိုဖြောပြတဲ့ရမုံမှုရှာတဲ့စင်ဘောကကနမနိုင်6နိုင်လှူရှာရုံးကန်တဲ့ခန္ဓာကိုလည်းကျွန်တော်စိုးရိမ်စိမ်းရှိကျွန်တော်ရဲ့အဓိကအခက်ခဲကတော့ဒီမြို့ဆယ်မြို့ရိုးရိုးလေးရှင်းအောင်ပြောရရင်တော့လူဆယ်မျိုးနဲ့ကျွန်တော်ညှိရတယ်ဖြစ်လာပါဗျာဟိုစိတ်ဒီဟိုမှာမြို့နံပါတ်1ကလူဥဆောင်ကျင်းပါတဲ့လူတွေရဲ့စိတ်နဲ့စိတ်ထားတပုံစံမြို့နံပါတ်2ရောက်တော့နောက်တပုံစံသူတို့ဖြစ်ချင်တဲ့ဆန္ဒလေးတွေရှိတယ်ဆိုတော့ဒါတွေကိုညှိနှိုင်းရတဲ့အချိန်မှာအခက်ခဲဆုံးလို့ထင်ပါတယ်အားလုံးအဆင်ပြေအောင်လေဟုတ်ကြည့်ရတယ်ဆိုတော့အဲ့ဒါအခက်ခဲဆုံးကဏ္ဍပါပဲ။ကျန်တာတော့ကျွန်တော်အတွက်အခက်ခဲပင်မန်းတယ်ပေါ့လေ။အာပင်မန်းတာဒီတော့ရှိတာ။ကျန်တာတော့ဒီညှိနှိုင်းရတာအခက်ခဲဆုံးပဲ။စကားတွေအရင်ပြောရတယ်ဗျာ။ဘာလို့လဲဆိုတော့ပွဲမစကျင်းပါရင် intro ကဘာလုပ်မလဲ။ပွဲအလယ်မှာဘာလုပ်မလဲ။တော့ကျွန်တော်တို့အခုလုပ်နေတဲ့ option တွေပါတယ်။လေလံတင်ပွဲလေးပါဒီမှာဘာလုပ်ပစ္စည်းရွေးတာအစကျွန်တော်မပတ်သက်လို့မရဘူးဖြစ်တပထမမျိုးမှာ auction စီအောင်မြင်တော့ဒုတိယမျိုးကလူကသူက auction လုပ်ချင်တယ်သူကလည်းသူဘာလို့လဲဆိုတော့သူမျိုးမှာလည်းရမုံဝင်များများရချင်တယ်အဲ့တော့ auction ဆိုတဲ့ဘောကကျွန်တော်ရှင်းပြရတယ်ရှိသမျှပစ္စည်းကိုစင်မတင်ထားတာပေါ့တန်ဖိုးရှိမယ်လို့ယူဆတယ်နော်ကျွန်တော်တို့ဒီ limited ဖြစ်မယ်အဲပစ္စည်းမျိုးနော်ကျွန်တော်အတုံးဆောင်လေးဖြစ်မယ်အဲဒေါ်အောင်စန်းစုကြည်ပကြည်ကားလိုမျိုးကိုလည်းကောင်းကောင်းဆွဲထားတာမျိုးဖြစ်မယ်နော်ကျွန်တော်တို့အတုံးပြုတဲ့ guitar လေးဖြစ်မယ်ဆိုတော့ဒါမျိုးမှာပရိသတ်ကစိတ်ဝင်စားမယ်တွေ့ရ item စီ15မျိုးတော့စင်မတင်ထားလို့မရဘူးပေါ့ဒီကိစ္စအစဝင်ပါရတယ်ဗျာကျွန်တော်ပြောချင်တာနောက်ဆုံးပွဲကိုဘယ်လိုသိမ်းမလဲနောက်တချို့မျိုးတွေရဝါသနာရှင်လေးတွေရှိတယ်အဲသူတို့ဆိုချင်တီးချင်တဲ့ကိစ္စလေးတွေရှိတယ်ဒါတွေဆိုရင်တော်တော်လေးညှိနှိုင်းယူရတယ်တခါတည်းတချို့ဆိုရင်ကျွန်တော်မကောင်းမြင်တာလေးတွေတောင်ရှိမနေ့ညလည်းစင်မမှာအလုံးတွေ့လိုက်မှာပေါ့နော်မိုင်းချင်တို့လည်းပစ္စည်းတွေတင်းချမ်းတိုက်ပြည့်နေတယ်ဗျာလေဒါဝါသနာရှင်ကသူတို့ရဲ့ drum set တွေတခြားတွေထပ်တင်ချင်တယ်ဆိုရင်ဒါအစိမ်းမပြေနိုင်ဘူး။အဲဒါလေးညှိတဲ့အခါကျတော့တချို့ကကျွန်တော်ကဘေးမဆိုချင်ဘူးလို့ထင်သွားတယ်။ယူဆရတဲ့လူတွေအမြင်ကျင်းတဲ့လူတွေရှိတာပေါ့။အဲတော့မြို့မြို့အနေနဲ့မှဒီညှိနိုင်တဲ့အခါတော်တော်အခက်ခဲရှိခဲ့ပါတယ်။ဟုတ
်ကဲ့။အဲတော့အခုဒီကိုဆောင်းလိုက်အခုဖြောပြေးတဲ့အခါမှာဒီလိုအဓိကလည်းနိုင်ငံရေးရောတော်လှန်ရေးအတွက်လည်းဖြစ်နေတဲ့အပိုင်းပေါ့နော်တစ်ဖက်မှာလည်းဒီဘက်အမေရိကန်ပြည်ထောင်စုမှာရှိတဲ့ဒီတိုင်းသားတွေမြန်မာတွေအားလုံးကလည်းသူတို့ပါဝင်ပြီးတော့လာရောက်အားပေးတာတွေလှူဒါန်းတာတွေရှိတဲ့အခါကျတော့တစ်ခုနဲ့တစ်ခုကချိတ်ဆက်နေတာပေါ့နော်အခုဆိုရင်ဒါမြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးဆရာနာရှင်စနစ်ပေါ့နော်ဖြတ်သိမ်းရေးဆိုတဲ့ဒီလိုလှုပ်ရှားမှုအတွက်ကိုအခုကိုဆောင်းလိုက်ရဲ့ဖြောပြေးပွဲအစီအစဉ်တွေဒီရန်ပုံငွေပွဲအစီအစဉ်တွေက
ဘလောက်တိထိရောက်မှုရှိမယ်လို့ညွှန်လင်းနေရှင်ကျွန်တော်တို့ကတော့ဖေဖော်ဝါရီလ1ရက်နေ့တည်းကစပြီးတော့လှုပ်ရှားမှုတချို့လုပ်တာပေါ့ဗျာနော်ကျွန်တော်အနေနဲ့ကတော့နိုင်ငံရေးတကြွလှုပ်ရှားအားပေးကူညီသူတယောက်ပဲဖြစ်ပါတယ်ဘာမှတော့မဟုတ်ပါဘူးအမှုပြန်နာမမပါဗျာဆိုတော့ဒီဝါနေ့ကကျွန်တော်လှုပ်လာတယ်လှုပ်လာတော့ဒီအမေရိကန်ပြည်ထောင်စုမှာရှိတဲ့ဗမာပြည်ဘွားမများနဲ့တကွပြည်တွင်းကမြန်မာပြည်သားများပါအားလုံးကျွန်တော်ဘာလုပ်နေလဲဆိုတော့တချို့ကြားကြသိကြတာပေါ့ဗျာအသိကြတော့ကျွန်တော်အခုတည်းထီကျွန်တော်တို့မရမနာဆက်ပြီးဒီလိုစူးစမ်းပေးနေတယ်ဆိုတာကိုပြည်တွင်းကပြည်သူလူထုကအလူမွေကိုလည်းစောင့်ကြည့်သူတို့အားတက်တာပေါ့နော်သူတို့ကျွန်တော်တို့သူတို့မျှော်လင့်ထားတာလည်းပူရတယ်ကျွန်တော်ခုနပြောတဲ့စကားပါပဲတံငွေကြီးပိုင်းရမုံငွေပိုင်းပေါ့နံပါတ်2ကျွန်တော်တို့တွေသူတို့ကိုမေးမထားဘူးပြစ်မထားဘူးကျွန်တော်ပွဲလေးလာကြည့်တယ်ဆိုတာစောင်းလိုင်းအောင်ကြည့်တာပါသလိုတကယ်တမ်းတော့မျိုးတော်လာရေးအတွက်ပံ့ပိုးမယ်ဆိုတဲ့ပြပရောက်မြန်မာပြည်ပေါ်များရဲ့စေတနာမေတ္တာဂရုဏာလေးလည်းပါတာပေါ့နော်ဒီသတင်းစကားတွေပြည်တွင်းမှာဒီစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်နေတဲ့ပြည်သူလူထုကကြားသိတဲ့အခါကျတော့ဘာပဲပြောပြောဗျာကျွန်တော်တခါပြောခဲ့တယ်လို့သူတို့ မလှုပ်နိုင်တဲ့အချိန်မှာကျွန်တော်လှုပ်ပြီးတယ်။သူတို့ကြက်တဲတဲ့အချိန်မှာကျွန်တော်တို့ရမငွေရှာတယ်။ဆိုတော့အားရှိစေကျွန်တော်ရဲ့အဓိကရည်ရွယ်ချက်ကတော့ဒါပါပဲသူတို့ရဲ့စိတ်ဓာတ်ခွန်အားပါပဲ။ခဏခဏရှင်းပြလို့ဥမာကျွန်တော်အခု half a million ရတယ်ဆိုတော့ဟဲ့လားမြန်မာပြည်ကဒိဋ္ဌိကျယ်တထည်ကြီးဖြစ်ဖြစ်အမေရိကကဒိဋ္ဌိကျယ်တထည်ကြီးဖြစ်ဖြစ်သူတထိုင်နေတယောက်တည်းချက်တစ်ခုနဲ့လှူလိုက်လို့ရတယ်ပမာဏနည်းနည်းလေးသာလင်းဖြစ်ပါဒါကြောင့်ငွေကြီးပမာဏဟာဒီကျွန်တော်ရဲ့အဓိကရည်ရွယ်ချက်ထဲမှာမပါပါဘူးခုနစိတ်ဓာတ်ခွန်အားတို့တွေလှုပ်ကြရမယ်တို့တွေပြပလူတွေကပို့လှုပ်ကြအောင်ကျွန်တော်တို့ကလွတ်လပ်တော့လွတ်မြောက်တော့နော်ကျွန်တော်တို့ကူညီရမယ်ဆိုရင်စိတ်အဲဒီစိတ်ကိုလေအားလုံးလည်းဒါတွေပို့ပြီးတော့ကျိုးကျွန်တော်စုံနေနိုးစော်တာပဲလीအခု900လူတွေစားရင်ကျွန်တော်ဟာဘာလို့900မလူနိုင်တာလဲနိုးစော်တာပေါ့နော်လူတွေကိုလိုက်ပြီးတော့ဒီဘက်မှာလည်းနိုးစော်ပေးနိုင်တယ်ပြည်တွင်းမှာလည်းစိတ်ဓာတ်တက်ကြွလာအောင်လုပ်နိုင်တယ်အဓိကတော့ကျွန်တော်တို့ကတော့နိုင်ငံရေးစကားမျိုးနဲ့ပြောရင်တော့စိတ်ဓာတ်စစ်စစ်ကြီးခေါ်မလားဒါမျိုးတွေကျွန်တော်ကလုပ်တာပေါ့ရေးတဲ့သချင်းတွေမှာဆိုလဲဒါမျိုးတွေထည့်ရေးတာပေါ့ဗျာဟုတ်ကျွန်တော်အဓိကရည်ရွယ်ချက်ပါဟု
တ်ကဲ့နောက်ဆုံးအနေနဲ့ကတော့အခုလို American ပြည်ထောင်စုမှာဒီဖြောပြေပွဲတွေရပုံဝဲပွဲအစီအစဉ်တွေကိုကြည့်ကြရအဖြစ်တခြားနိုင်ငံတွေရောပွားရောက်ဖြောပြေဖို့ညာအစီအစဉ်ရှိလားစဉ်းစားထားတာမျိုးရှိလားရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီစစ်မိတ်ဆွေအာနာတင်းလိုက်တဲ့အချိန်ကကျွန်တော်တို့ဘက်မှာကန်ဆိုးစီတာ pandemic ကြီးရှိ pandemic ကြီးတာမရှိရင်ကျွန်တော်တို့တော်လန်ရေးဟာအမှုထိရောက်ပြီးတော့ကျွန်တော်တို့လှုပ်ရှားမှုကျွန်တော်လှုပ်ရှားမှုအပါအဝင်ပေါ့ဟိုကျွန်တော်ဩစတြေးလျသွားဆိုမယ်စင်ကာပူသွားဆိုမယ်တို့ကျွန်တော်နော်နောက်အင်္ဂလန်ကကမ်းလှမ်းတာရှိတယ်အဓာရီကိုလိုက်ဆိုမယ်တရားလူသားတွေနဲ့ကျွန်တော်တို့တွေ့ကြဆုံးကြဆွေးမိကြမြမအရေးကိုကျွန်တော်တို့ကလင်ခီးစင်နဲ့ဖြစ်ဖြစ်ဘယ်လိုမှဖြစ်ဖြစ်လွတ်လပ်သွားတာလှုပ်ရှားပြီးကျွန်တော်တို့ကတော်တော်ကိုတော်လန်ရေးအတွက်ပါဝင်ဆင်နွှဲလှုပ်ရှားနိုင်စွာရှိမှာဖြစ်တယ်လေအကယ်၍ပန်ဒမစ်ကြီးမရှိpandemic ကြီးရှိနေတော့ကျွန်တော်တို့ရဲ့ movement ရဲ့ limit ဖြစ်သွားတာပေါ့ကျွန်တော်ကိုယ်တိုင်ကလောလောဆယ် still မြန်မာနိုင်ငံသားပဲကျွန်တော် green card holder ပဲဖြစ်တယ် pass visa ရှောက်ပါမယ်ဒီကြားထဲ pandemic ကြီးဖြစ်နေတော့ quarantine ဝင်ရမယ်ဆိုရင်သွားပြီဘာလို့မလုပ်နိုင်တော့စင်ကာပူလိုဟာမျိုးဆိုရင်အခုလောလောဆယ်ပမာပြီး passport နဲ့ဆိုရင် pandemic လည်းဖြစ်နေတော့ခဏတော့ဖယ်ထားတယ်လို့ကျွန်တော်ကြားတယ်နော်ဒါဆိုတော့ကျွန်တော်တို့လှုပ်ရှားတာအခက်အခဲတွေရှိနေတယ်ဗျာအခက်အခဲတွေရှိနေတော့ဒါကျွန်တော်တို့ပန်ဒမစ်ကြောင့်ဖြစ်သွားတယ်ဖြစ်ရတဲ့အားနဲ့ချက်ပေါ့ဒါသာမရှိရင်တော့အနေနဲ့ရနောက်ဆုံးထိုင်းနိုင်ငံနဲ့ဈေးလောက်ဒီကျွန်တော်တို့သွားတဲ့နယ်လို့ကျွန်တော်ယူဆပါဘောနော်မဲဆောက်ဘက်လောက်ဒီကျွန်တော်သွားတဲ့နယ်အဲ့ဒီချက်မှာကျွန်တော်တို့ဒီတော်တွင်းကိုရောက်ရှိနေတဲ့စစ်ဘေးရှောင်တချို့ရှိမယ်သူတို့လည်းကျွန်တော်အားပေးဖို့လိုတယ်တော်လှန်မှုရောက်နေတဲ့လူငယ်တွေလည်းရှိသူတို့လည်းအားပေးဖို့လိုအဲ့ဒီအထိကျွန်တော်တို့သွားတင်ကြတယ်အမေရိကလိုတိတ်လွတ်မြောက်တဲ့နေမြေမှာပဲတချို့အလုပ်ကလေးတွေလုပ်နေုံနဲ့ထိရောက်တယ်လို့ကျွန်တော်တကယ်ကျွန်တော်အတွင်းစိတ်ကတော့မယူဆတာဘူးအဲ့နားလောက်ထိကတ်သွားခြင်းလေဟိုမြန်မာပြည်တစ်ပြန်ဝင်သွားလို့မရသေးရင်တော့လေစစ်တမ်းလေးဒါကျွန်တော်စိတ်ကိုစိတ်တမ်းလေးကျေးဇူးအ
များကြီးတင်ပါတယ်ကျေးဇူးပါဟုတ်ကဲ့
စနေညချမ်းဆွေးနွေးခန်းအစီအစဉ်မှာရှင်အခုကတော့သတင်းအကျဉ်းချုပ်ကိုဒေါခင်မြို့သက်ပြောပြပေးပါမယ်
အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စံကိုမဖိတ်ဖို့အပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့အတင်းကြီးရဲ့ရည်တည်ချက်ကိုမြန်မာစစ်ကောင်စီကကန့်ကွက်လိုက်ပါတယ်။ဒီလနှောင်းပိုင်းမှာကျင်းပမဲ့ထိပ်သီးအစည်းအဝေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အတွက်အလက်ချဥက္ကဋ္ဌဘရူနိုင်းနိုင်ငံကစနေနေ့မှာတရားဝင်ကြေညာလိုက်ပြီးတဲ့နောက်မှာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကလည်းအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကလူအများစုမွတ်စလင်တွေကိုထိခိုက်စေတယ်ဆိုတဲ့ပုံတွေအင်တာနက်လူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်မှာဟိန္ဒူတွေပေါ်မှာအကြမ်းဖက်မှုတွေပေါ်ပေါက်နေချိန်မှာပဲဓာကာမြို့တော်မှာစနေနေ့ကဒုတိယနေ့အဖြစ်နဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အစ္စလာမ်နိုင်ငံရေးပါတီနဖူးစည်းတွေကန့်ဆောင်ထားသူတွေပါဝင်တဲ့လူပေါင်း1000လောက်ဟာပထမရက်တုန်းကရဲတွေနဲ့ဆန္ဒပြသူတွေကြားအရိယံဖြစ်ခဲ့တဲ့မြို့တော်ကအဓိကဗလီကျောင်းနီးလမ်းတွေပေါ်မှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ Britain Conservative လွှတ်တော်မှ Davidအမန့်တောက်ကြနေတော့ကတေဆုံးသွားတာကြောင့်လွှတ်တော်ကိုယ်စားလှယ်တွေလုံခြုံရေးတိုးမြှင့်မှုပြည်ထောင်စုကညွှန်ကြားလိုက်ပါတယ်
နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကဥခင်မောင်စုံမင်းဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Nelson Loop နဲ့ Nick Ivanov တို့ဖြစ်ပါတယ်ရှင်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့ line to meter 31 32 51တို့ကနေဖန်ယူနာဆင်နိုင်ကြပါတယ် VOA ကိုအပိနာဆင်တဲ့အတွက်မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုထူးဖြတ်ကျေးဇူးတင်ပါတယ်ရှင်ကျမ Thank you type ပါ